Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတောတာရှင်များရှင်2018ခုနှစ်မေလ14ရက်တနင်္လာနေ့ညပဲ VOA အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ရှင်။ကျမများတဲ့စင်အောင်ပါအခုညပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ်ရှင်
။မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းမလိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့အစ္စရေးမှာရှိတဲ့အမေရိကန်တန်ယုံကိုတယ်လီဗစ်ကနေဂျေရုဆလင်မြို့ကိုပြောင်းလိုက်ပါပြီ။ဤတဲ့ရွေးကောက်ပွဲမှာအမေရိကန်ကိုဆန့်ကျင်သူရှီးယားဘာသာရေးခေါင်းဆောင်အတာစီရနေပါတယ်။အင်ဒိုနီးရှားနိုင်ငံမှာတော့ဒီကနေ့မိသားစုတစ်ခုကထပ်မံပြီးတော့အသေးခံဘုံးခွဲတက်ခတ်ခဲ့တဲ့အတွက်ဆယ်ဦးဒဏ်ရာရသွားပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုမတ်သိငိထိုင်းနဲ့တူတင်ပြပေးသွားမှာပါခင်ဗျာ
။ဟုတ်ကဲ့ပါရှင်။အခုညနားဆင်ကြရမယ့်သတင်းလွှာရည်ထဲမှာတော့ NVC ကပြားကင်ဆောင်ခွင့်ရထားသူတွေဟာပြည်내တွင်လွတ်လပ်စွာခရီးသွားလာခွင့်ရပြီမဲ့လို့အခြားဒေသတွေသွားမယ်ဆိုရင်တော့ခွင့်ပြုချက်ယူရမယ်လို့လူဝင်မှုကြီးကြပ်ရေးပြည်ထောင်စုဝန်ကြီးကလွှတ်တော်မှာရှင်းလင်းခဲ့ပါတယ်
။ NVC ကင်ဆောင်သူတွေဒီမှာနိုင်ငံတွင်းရှိမြေသည့်အရက်ဒေသကိုမဆိုသွားလာလိုပါကတက်တာကြီးပြည်내အစိုးရအဖွဲ့မှထုတ်ပြန်ထားသောဒေသန္တရအမိန့်ညွှန်ကြားချက်များနဲ့အညီ
တရင်ပြေဆောင်ကုန်နောက်ပိုင်းမှာနားဆင်ရပါမယ်ဒီတရင်နဲ့တူစစ်ပွဲတွေရပ်တန့်ဖို့တောင်းဆိုဆန္ဒပြတဲ့သူတွေကိုရဲတပ်ဖွဲ့ကအင်အားသုံးဖြည့်ရှင်းတာနဲ့ပတ်သက်ပြီးပြည်ထရေးဘက်ကဥပဒေနဲ့အညီမဖြည့်ရှင်းခဲ့ဘူးလို့ဥပဒေပညာရှင်တွေကထောက်ပြလိုက်ကြတဲ့တဲ့ရင်ထိုင်းနိုင်ငံချင်းရိုင်မှာမူရီစေဝါနဲ့ဘိန်းမြူတွေဖမ်းမိတဲ့အကြောင်းတဲ့ရင်ပေးပို့ချက်တွေနဲ့အတူတဲ့ရင်လွှာတွေကိုတင်ဆက်ပေးပါမယ်။ဒီလိုတဲ့ရင်ဆောင်မတွေနဲ့ဆက်သွယ်မေးမြန်းချက်တွေမထုတ်လွှင့်ခင်အခုနောက်ဆုံးရမြန်မာနဲ့နိုင်ငံတကာတဲ့ရင်တွေကိုကိုဇော်ဝင်းလိုင်နဲ့မတ်သိန်းကြီးထိုက်တို့ကကြီးညာပေးကြပါအောင်ရှင
်။အစ္စရေးမှာရှိတဲ့အမေရိကန်တန်ယုံကိုတယ်လီဗစ်ကနေဂျေရုဆလင်မြို့ကိုရွှေ့ပြောင်းလိုက်တဲ့အပေါ်ဂါဇာဒေသမှာထောင်ထဲချီတဲ့ပါလက်စတိုင်းပြည်သူတွေကန့်ကွက်ဆန္ဒပြကြတာကိုအစ္စရေးကအကြမ်းဖက်နေနေမှုကြောင့်လူ38ဦးသေဆုံးနေသွားတဲ့ကြားကပဲအမေရိကန်ပြည်ထောင်စုကတန်ယုံကိုဒီကနေ့ပဲတရားဝင်ရွှေ့ပြောင်းလိုက်ပါပြီ။အကြမ်းဖက်ဆန္ဒပြမှုတွေဖြစ်နေတဲ့နေရာနဲ့ကီလိုမီတာ100လောက်ဝေးတဲ့နေရာမှာတော့အမေရိကန်နဲ့အစ္စရေးအရာရှိတွေတန်ယုံဖွင့်ပွဲကျင်းပခဲ့ကြပါတယ်။နိုင်ငံတကာကကန့်ကွက်နေတဲ့ကြားကပဲသမ္မတဒေါ်နယ်ထရမ့်ဟာနှစ်ပေါင်းများစွာတည်ရှိလာခဲ့တဲ့အမေရိကန်တန်ယုံကိုရွှေ့ပြောင်းဖို့မနစ်ဒီဇင်ဘာလမှာဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ကမ္ဘာနိုင်ငံအများစုကတန်ယုံတွေဟာလည်းတယ်လီဗစ်မြို့မှာပဲဆက်ရှိနေကြဆဲဖြစ်ပါတယ်။အစ္စရေးတပ်ဖွဲ့တွေကဆန္ဒပြသူတွေအပေါ်ကြီးစံအစ်စ်တွေအသုံးပြုခဲ့တဲ့အပေါ်ဝေဖန်ပြောဆိုမှုတွေရှိနေသလိုအစ္စရေးတို့ကလည်းနေဆက်ချန်စီယိုမှာချင်းချောက်မှုတွေရှိလာတဲ့အတွက်သူတို့အနေနဲ့အလုံးကြုံရေးအရာလိုအပ်ချက်ဖြစ်တာကြောင့်အခုလိုတနက်အစ်စ်ကြည်စံအစ်စ်တွေနဲ့ပြစ်ခတ်ခြင်းဖြစ်ကြောင်းပြောဆိုပါတယ်။တတ်မှတ်ထားတဲ့ချန်စီယိုရဲ့ပါလက်စတိုင်းဘက်အခြားမှာဆန္ဒပြနေကြသူတွေကိုအစ္စရေးဘက်အခြားကနေကြည်စံအစ်စ်တွေနဲ့ပြစ်ခတ်တာအပါအဝင်မျက်ရည်ကိုပုံတွေကိုပါအသုံးပြုခဲ့ပါတယ်။ဒါပေမဲ့ဆန္ဒပြသူတွေဟာအဲ့လိုပြစ်ခတ်မှုတွေကိုဂရုမစိုက်ဘဲဆက်လက်လူစုပြီးဆန္ဒပြခဲ့ကြတာဖြစ်ပါတယ်။ဆန္ဒပြသူတွေဘက်ကလည်းအစ္စရေးဘက်ကိုဂဲတွေရရလက်နက်တွေနဲ့ပြစ်ပောက်ခဲ့ကြသလိုတန်ယုံဖွင့်ပွဲမစခင်ကလည်းကာတာယာတွေကိုမိရှို့ခဲ့ကြပါတယ်။
အမေရိကန်ရဲ့ကုန်သွယ်ရေးဆိုင်ရာစီမင်းစည်းကမ်းတွေကြောင့်ထိနိုင်ခဲ့ရတဲ့တရုတ်နည်းပညာလုပ်ငန်းကြီးစီးပွားရေးလောကတဲ့အမြန်ဆုံးပြန်လည်ဝင်ရောက်လာနိုင်ရေးနီးလန်းရှာနေတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။တရုတ်နိုင်ငံတွင်လုပ်ငန်းအများအပြားဆုံးရှုံးခဲ့ကြောင်းသမ္မတထရန့်ကတွစ်တာလူမှုကွန်ရက်မှာမနေ့တနင်္ဂနွေနေ့ကရှင်းသားခဲ့တာပါ။ ZTE ကုမ္ပဏီကသူ့ရဲ့လုပ်ငန်းအများအပြားကိုရပ်ဆိုင်ကြောင်းကြေညာခဲ့ပြီးရပ်ပိုင်းကြမှာသမ္မတကအခုလိုရှင်းသားတာဖြစ်ပါတယ်။ZTE လုပ်ငန်းကြီးထံအမေရိကန်တို့ဆက်ပစ္စည်းအစိတ်အပိုင်းတွေတင်ပို့မှုကိုအမေရိကန်ဘက်ကရှော့ချလိုက်တာပါ ZTE ကုမ္ပဏီအနေနဲ့ wireless station တွေ internet ဆက်သွယ်ရေးကွန်ရက်တွေ smartphone တွေထုတ်လုပ်ဖို့အတွက်လိုအပ်တဲ့ဆက်ပစ္စည်းအစိတ်အပိုင်းတွေရဲ့25ရာခိုင်နှုန်းကျော်ကိုအမေရိကန်ဘက်ကတင်ပို့မှုရှော့ချလိုက်တာပါ ZTE ကသူ့ထုတ်ကုန်တွေမှာအမေရိကန်နည်းပညာကိုထည့်သွင်းအသုံးပြုပြီးဒီပစ္စည်းတွေကိုအမေရိကန်ကကုန်သွယ်ရေးကန့်သတ်ထားတဲ့အီရန်မြောက်ကိုရီးယားတို့လိုနိုင်ငံတွေကိုရောင်းချနေတာပေါ်ပေါက်လာပြီးနောက်မှာအမေရိကန်ဘက်က ZTE ကိုတင်ပို့မှုရှော့ချခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်တုန်းက ZTE ကုမ္ပဏီကိုဒေါ်လာ 1.2 ဘီလီယံဒဏ်ခတ်ခဲ့ပါတယ်။ဒါပေမဲ့လည်း ZTE ဘက်ကတော့ဒဏ်ခတ်ပိတ်ဆို့မှုတွေကိုရှောင်ရှားဆောင်ရွက်ခဲ့မှုမှာပတ်သက်တယ်လို့ယုံကြည်ရတဲ့ဝန်ထမ်းတွေကိုပြစ်ဒဏ်ခတ်ခဲ့တယ်ဆိုပြီးမဟုတ်မမှန်လိညာခဲ့ပြီးစုကြည့်ပေးခဲ့တာလို့ပြီးခဲ့တဲ့လတုန်းကအမေရိကန်ကပြောဆိုထားပါတယ် ZTE ကုမ္ပဏီကိုရောင်းချပေးနေတဲ့စက်ပစ္စည်းအပိုင်းအစတွေကို2025ခုနှစ်အထိအမေရိကန်ကုန်သွယ်ရေးဝန်ကြီးဌာနကရှော့ချလိုက်တာကြောင့်ရှန်ဆန်းကဆက်ယုံကလုပ်ငန်းတွေကိုပိတ်သိမ်းရတဲ့အထိဖြစ်ခဲ့ရပါတယ်ရှင်
။ဒီရနိုင်ငံမှာကျင်းပတဲ့လွတ်တော်ရွေးကောက်ပွဲရလဒ်တချို့ကိုကျင်းပခဲ့ပြီးတဲ့နောက်ရှီးယားဘာသာရေးကောင်ဆောင်မုခ်တာရ်အက်ဆာဒါကိုထောက်ခံသူတွေဟာမြို့တော်ဘက်ဒါရဲ့လက်မတွေပေါ်မှာထွက်ပြီးတင်းငင်းတွေနဲ့ကအောင်ပွဲခံခဲ့ကြပါတယ်။တိုင်းပြည်အတွင်းကခရိုင်ထက်ဝက်ကျော်ကရွေးကောက်ပွဲရလဒ်တွေထွက်လာပြီးတဲ့အချိန်မှာအယ်ဆာရာဥဆောင်တဲ့ညွန်ပေါင်းအဖွဲ့ကထိတ်ကန်နေဥဆောင်နေကြောင်းအီရတ်ရွေးကောက်ပွဲကော်မရှင်ကကြေညာခဲ့တာပါ။အယ်ဆာရာကိုယ်တိုင်ကတော့ရွေးကောက်ပွဲမှာဝင်ရောက်ရှင်းပြခြင်းမရှိပါဘူး။ဒါပေမဲ့မြို့တော်ဘက်ဒါမှာအမတ်နေရာအများစုကိုအနိုင်ရထားတာကြောင့်ညွန်ပေါင်းအဖွဲ့အတွင်းကပြောင်းလဲမှုတွေကိုအဆုံးဖြတ်ပေးနိုင်သူဖြစ်ပါတယ်။တိုင်းပြည်အတွင်းအားကောင်းတိကမှာခင်ဗျာ။တိုင်းပြည်အတွင်းအားကောင်းတဲ့ရှီးယားစစ်သွေးကြောင့်အဖွဲ့တွေနဲ့မဟာမိတ်ဖွဲ့ထားတဲ့အဖွဲ့တွေဟာကိုယ်စားလှယ်တွေကလည်းဒုတိယအများဆုံးအနိုင်ရထားတယ်လို့ဆိုပါတယ်။အဆရာအခုလိုအနိုင်ရလာတာဟာပြန်လည်ရွေးကောက်ခံရဖို့ကြိုးပမ်းနေတဲ့လက်ရှိဝန်ကြီးချုပ်ဟိုက်ဒါအယ်အဘာဒီအတွက်ကြီးမားတဲ့ဆုံးရှုံးမှုလည်းဖြစ်ပါတယ်။လက်ရှိထွက်ပေါ်နေတဲ့ရလဒ်ဒီအတိုင်းအဆရာသာရွေးကောက်ပွဲမှာအနိုင်ရလိုက်မယ်ဆိုရင်အမေရိကန်ပြည်ထောင်စုကိုအစင်တဆိုင်ဝေဖန်ပြောဆိုနေခဲ့တဲ့သူ့အနေနဲ့အနာဂတ်အီရတ်ကောင်ဆောင်ဘသူဖြစ်မလဲဆိုတာကိုအဆုံးဖြတ်ပေးနိုင်တဲ့အဓိကပုဂ္ဂိုလ်ဖြစ်လာမှာပါ။အမတ်နေရာစုစုပေါင်း329နေရာအတွက်အပြစ်သားရလဒ်ဒီကတော့နေရက်အတွင်းထုတ်ပြန်ပေးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းအီရတ်ရွေးကောက်ပွဲကော်မရှင်ကပြောပါတယ်။
ပြင်သစ်နိုင်ငံရဲ့မြို့တော်ပါရီမှာအစွန်းရဝါဒီရဲ့လက်ချက်နဲ့လူတဦးသေဆုံးခဲ့ရပြီးနောက်မှာတော့စိုးရိမ်စရာမြို့တစ်ခုပြန်ဖြစ်လာပါတယ်။ရုရှားနိုင်ငံချေချင်ဒေသဘွားပြင်သစ်နိုင်ငံသားကဓာတ်နဲ့တိုက်ခိုက်တာကြောင့်တဦးသေဆုံးပြီးတော့လေးဦးဒဏ်ရာရခဲ့တာပါ။သူကိုအကြမ်းဖက်ဝါဒီအဖြစ်စောင့်ကြည့်ထားခဲ့တယ်ဆိုပေမဲ့စနေနေ့ကတိုက်ခိုက်နိုင်ခဲ့တာဟာဆိုရင်ပြင်သစ်ရင်ဆိုင်နေရတဲ့အစ္စလာမ်ရဲ့အစွန်းရောက် IS အဖွဲ့ရဲ့ချင်းချောက်မှုအတိမ်အနှက်ကိုပြလိုက်တာလို့ပြင်သစ်ရရှိတွေကပြောပါတယ်။စောင့်ကြည့်ခြင်းမှာစစ်သွေးကြွအဖြစ်တန်တရာရှိသူ2600ကျော်ရှိပြီးသူတို့အားလုံးကိုတော့စောင့်ကြည့်နေနိုင်တာမဟုတ်ပါဘူး။ပြီးခဲ့တဲ့မတ်လတုန်းကလည်းပြင်သစ်မှာအကြမ်းဖက်ဝါဒဆွဲတိုက်ခတ်မှုဖြစ်ခဲ့သေးတာပါ။ပြင်သစ်နိုင်ငံအနောက်တောင်ပိုင်းမှာစစ်သွေးကြွလို့ဆိုသူကတိုက်ခတ်မှုအတွင်ပြန်ပြီးဆွဲခံထားရတဲ့အမျိုးသမီးတဦးနဲ့ကိုးစားလဲပေးခဲ့တဲ့ရဲတပ်ဖွဲ့ဝင်တဦးကိုတပ်ပစ်ခဲ့ပါတယ်။2013ခုနှစ်ကတည်းကဆိုရင်တိုက်ခတ်မှုတွေအတွင်သေဆုံးရသူက245ယောက်ရှိခဲ့ပါပြီ။စစ်သွေးကြွတွေလို့အထူးတန်တရာရှိထားသူ2600ကိုအချိန်ပြည့်စောင့်ကြည့်ထားနိုင်ဖို့လူအင်အားမလုံလောက်ဘူးလို့ပြင်သစ်ထောက်လှမ်းရေးတာဝန်ရှိသူတွေကပြောပါတယ်။ဒီစောင့်ကြည့်စဉ်အပြင်အစွန်းရဝါဒီတွေဖြစ်ပေမဲ့အကြမ်းဖက်မှုတွေလုပ်ဖို့ထိအခြေအနေတွေမတွေ့ရသေးသူတန်တရာဖြစ်ပွဲလူ9000ကိုလည်းစောင့်ကြည့်နိုင်ဖို့ကြိုးစားနေရတာပါ။ချင်းချောက်မှုတွေကိုကင်တွယ်နိုင်လောက်တဲ့လူအင်အားအရင်မြစ်တွေပြည့်မီရေးအတွက်စ조사နေရတာပြင်သစ်တနိုင်ငံတဲတော့မဟုတ်ပါဘူးအထူးသဖြင့်အင်းကြီးချင်းဘယ်လ်ဂျီယံအပါဝင်တခြားဥရောပထောက်လှမ်းရေးအေဂျင်စီတွေလည်းအလားတူအခြေအနေတွေနဲ့ကြုံတွေ့နေရတာဖြစ်ပါတယ
်ဗီယိုအမေရိကန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။အင်ဒိုနီးရှားနိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့ဆူရာဘာယာမှာတနင်္လာနေ့ကဖြစ်သွားခဲ့တဲ့အသေးကံဘုံခွဲတိုက်ခိုက်မှုကိုမိသားစုတစ်ခုတည်းကလူ၅ဦးကနေပြုလုပ်ခဲ့တာလို့ရဲတပ်ဖွဲ့ကပြောပါတယ်။အဲ့ဒီတိုက်ခိုက်မှုကြောင့်လူ၁၀ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။ပောက်ကွဲမှုဖြစ်ခင်လေးမှာမော်တော်ဆိုင်ကယ်နှစ်စင်းချိတ်ကလာတာကို CCTV မှာတနေ့မှာတွေ့ရတယ်လို့ဆိုပါတယ်။အသက်၈နှစ်အရွယ်မင်းကလေးငယ်ဟာလည်းအသက်မသေးပဲကျန်ခဲ့တယ်လို့အာနာဘိုင်နီကပြောပါတယ်။ဒဏ်ရာသူတွေထဲမှာရဲတပ်ဖွဲ့ဝင်၄ဦးနဲ့အယသ၆ဦးတို့ပါဝင်ပါတယ်။ဒီတိုက်ခိုက်မှုကိုဘသူပြုလုပ်တယ်ဆိုတာကိုထုတ်ဖော်ပြောဆိုသူတော့မရှိသေးပါဘူး။တင်းလီဦးနေနေကဆူရာဘာယာမြို့မှာပဲစကြောတက်နဲ့ကလင်းငယ်တွေအပါအဝင်မိသားစုတစ်ခုတည်းကပဲလူ6ဦးကဖခင်ကြောင့်တွေကိုပြစ်မှတ်ထားတိုက်ခိုက်ပြီးတဲ့နောက်တနေ့မှာအခုလိုအသေးခံတိုက်ခိုက်မှုတွေထပ်မံပြုလုပ်လာတာပါ။တင်းငွေနေတိုက်ခိုက်မှုကြောင့်အနည်းဆုံးလူ73ဦးသေဆုံးပြီးတော့42ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံကမြို့ကြီးတွေအားလုံးမှာလည်းလုံခြုံရေးသတိပေးချက်တွေတိုးမြှင့်ထားပါတယ်။တင်းငွေနေကတိုက်ခိုက်မှုကိုသူတို့ပြုလုပ်ခဲ့ခြင်းဖြစ်ကြောင်း IS အစ္စလာမစ်စစ်သွေးကြောအဖွဲ့ကပြောကြားလိုက်ပြီးအဲ့ဒီတိုက်ခိုက်မှုဟာရန်ဆိုင်နဲ့လောက်ရဖြစ်ကြောင်းအင်ဒိုနီးရှားသမ္မတကပြောပါတယ်။အသေးခံတိုက်ခိုက်ခဲ့တဲ့မိသားစုဟာမကြသေးခင်ကပဲစီးရီးယားနိုင်ငံကပြန်လာတာလို့ဆိုပါတယ်။
မြောက်ကိုရီးယားကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ဆွေးနွေးညှိနှိုင်းဖို့တရုတ်နိုင်ငံဘေကျင်းမြို့တော်ကိုရောက်ရှိနေတဲ့အကြောင်းဂျပန်နဲ့တောင်ကိုရီးယားမီဒီယာတွေကဖော်ပြကြပါတယ်။ တရုတ်နိုင်ငံကိုရောက်လာတဲ့မြောက်ကိုရီးယားကိုယ်စားလှယ်တွေကျောက်ယူထိုင်နိုင်ငံတော်အကေဟာကိုတွားခဲ့ကြတာပါတရုတ်နိုင်ငံရဲ့အရှေ့မြောက်ပိုင်းစစ်ကမ်းမြို့ဒါလန်မှာတရုတ်သမ္မတရှီဂျင်းပင်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့မလကုံပိုင်းနောက်ပိုင်းဒုတိယအကြိမ်တွေ့ဆုံဆွေးနွေးခဲ့ကြပြီးသတင်းတစ်ပတ်အကြာမှာအခုမြောက်ကိုရီးယားကိုယ်စားလှယ်အဖွဲ့ရဲ့ခီးစဉ်ထွက်ပေါ်လာတာပါအမေရိကန်နိုင်ငံချဲဝင်ကြီးမိုက်ပွန်ပီယိုရဲ့မြောက်ကိုရီးယားနိုင်ငံခီးစဉ်အပြီးနဲ့လည်းတိုက်ဆိုင်နေတာပါပြီးခဲ့တဲ့လတုန်းကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းတို့ကြားသမိုင်းဝင်ထိပ်သီးဆွေးနွေးပွဲမှာနှစ်နိုင်ငံကြားတင်းမာမှုတွေကိုရှော့ချဖို့သဘောတူခဲ့ကြပြီးတဲ့နောက်သတင်းပတ်တွေအတွင်းတန်တမာရေးကူးလူဆက်ဆံဆောင်ရွက်မှုတွေမှာအခုနောက်ဆုံးမြောက်ကိုရီးယားကိုယ်စားလှယ်တွေရဲ့တရုတ်ခီးစဉ်ထွက်ပေါ်လာတာဖြစ်ပါတယ်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်တို့ကတော့လာမယ့်ဇွန်လ10ရက်နေ့စင်ကာပူမှာထိပ်သီးဆွေးနွေးကြဖို့ရှိပါတယ
်။ဗီနန်အစိုးရဖွဲ့အတွင်းအကျင့်ပြချစားမှုတွေကြီးမားစွာဖြစ်ပေါ်နေတာကိုရှော့ချဖို့စူးစမ်းတဲ့အနေနဲ့အခရီးလိုက်စားမှုတွေမကျွလွန်တဲ့သူတွေကိုအာဏာရကွန်မြူနစ်ပါတီကခေါ်ယူနေပြီးအပြင်ပကလူတွေကိုလည်းပြင်းထန်စွာစစ်ဖို့စီစဉ်နေပါတယ်။ပါတီအမှုရမ်းတွေကိုအပြင်းထန်အာယုံစိုက်တာအပြင်အဖွဲ့ဝင်တွေကိုလည်းတင်းတင်းကြပ်ကြပ်စစ်ဆေးဖို့စနေနေ့မှာပြည်ဆောင်သွားတဲ့ပါတီညီလာခံမှာကွန်မြူနစ်ပါတီဘိုကော်မတီကဆုံးဖြတ်လိုက်ကြောင်းပြည်နယ်သတင်းဌာနမှဖော်ပြထားပါတယ်ပါတီအနေနဲ့လက်ရွေးစင်အဖွဲ့ဝင်600ကိုရွေးချယ်ဖို့အချိန်ကြာရောက်နေပြီးအဲ့ဒီ600ထဲကနေမှဘိုကော်မတီဝင်200ကိုထပ်မံရွေးချယ်ကြမှာဖြစ်ကြောင်းတခြားသတင်းဌာနတစ်ခုမှလည်းဖော်ပြထားပါတယ်ပြည်နယ်နိုင်ငံအတွင်းထိတ်တန့်အရာရှိတွေရဲ့အခရီးလိုက်စားမှုတွေနဲ့တက်ဆိုင်တဲ့တရားရင်ဆိုင်မှုတွေကြေကြေမြတ်မြတ်ထွက်ပေါ်နေသလိုပြည်သူလူထုရဲ့တန်ကြားမှုတွေဟာလည်းကျေပြန့်ဖြစ်ပေါ်နေတာပါ
တရုတ်နိုင်ငံအတွင်းမှာပထမဆုံးတိဆောက်တဲ့လေရင်တင်တင်မော့ကိုပင်လယ်ပြင်လုပ်ငန်းတွေစတင်ဆန်းသက်နေပါတယ်ဒါလန်မြောက်ပိုင်းစိတ်ကန်းကနေမိနစ်တနင်္ဂနွေနေ့အစောပိုင်းကနာမည်မပေးရသေးတဲ့လေရင်တင်တင်မော့ခုံမောင်းသွားတာကိုတရုတ်နိုင်ငံပိုင်းရုပ်သံမှာတွေ့ရပါတယ်။တင်မော့ခုံမောင်းမှုနဲ့တခြားစနစ်တွေရဲ့စိတ်ချရမှုနဲ့တည်ငြိမ်မှုကိုဆန့်သက်မဲ့အကြောင်းတရုတ်ကာကွယ်ရေးဝန်ကြီးဌာနကကြေညာချက်မှာပြောဆိုထားပါတယ်။ပင်လယ်ပြင်ဆန့်သက်မှုတွေလေရင်တွေပြည့်စုံပြီဆိုရင်တော့2020မတိုင်ခင်တန်ချိန်5000ရှိတဲ့လေရင်တင်တင်မော့ကိုတရားဝင်စတင်တာဝန်ပေးအပ်တော်မယ်အနေအထားရှိပါတယ်ရှင်။
Direct from Washington, the voice of America, VOA. တနင်္လာနေ့ညပိုင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့မတ်သိန်ကြီးထိုက်တို့ကကြေညာပေးခဲ့တာဖြစ်ပါတယ်။အခုကစပြီးနောက်ဆုံးရထားတဲ့သတင်းဆောင်မတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်။ NVC ကပြားကင်ဆောင်ခွင့်ရထားသူတွေဟာပြည်내တွင်လွတ်လပ်စွာခရီးသွားလာခွင့်ရပေမဲ့လို့အခြားမြန်မာနိုင်ငံတွင်ဒေသတွေသွားမယ်ဆိုရင်တော့သက်ဆိုင်ရာတိုင်းဒေသကြီးပြည်နယ်အစိုးရတွေကထုတ်ထားတဲ့ဒေသန္တရအမိန့်နဲ့အညီသွားလာရမယ်ခွင့်ပြုချက်ယူရမယ်လို့လူဝင်မှုကြီးကြပ်ရေးပြည်ထောင်စုဝန်ကြီးကလွှတ်တော်မှာရှင်းလင်းခဲ့ပါတယ်။ရခိုင်မြောက်ပိုင်းရင်းနဲ့ဆက်နွယ်ပြီး NBC ကကင်ဆောင်သူတွေသွားလာခွင့်အပေါ်ဝေဖန်မှုတွေရှိနေချိန်မှာပဲလွှတ်တော်ရဲ့မေးမြန်းချက်ကိုဖြေကြားသွားတာပါ။ဒါပေမဲ့လည်း NBC ကကင်ဆောင်သူတွေအပေါ်နိုင်ငံသားစီစဉ်မှုတွေကိုတော့အရင်လိုမဟုတ်တော့ပဲငားလာအတွင်ပြည့်ပြတ်အောင်ဆောင်ရွက်မယ်လို့ပြောပါတယ်။ VOA သတင်းတောင်မတ်မီခသတင်းပေးပို့ထားပါတယ်
။ဒီကနေ့ပြန်လည်စတင်ကျင်းပတဲ့ပြည်တော်စုလွတ်တော်စည်းဝေးမှာ NVC ကက်ကိုင်သူတွေခန်းစားရမယ့်ခန်းစားခွင့်လိုက်နာရမယ့်အချက်တွေကိုလွတ်တော်မကူတင်ပြဆွေးနွေးကြတာမှာအလုံသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနပြည်တော်စုဝန်ကြီးဦးသိန်းစွေကအခုလိုပြောဆိုခဲ့တာဖြစ်ပါတယ်။2015ခုနှစ်အတွင်းမှာအရင်အစိုးရတုန်းကထုတ်ပေးခဲ့တဲ့တက်တန်းကုန်သွားပြီဖြစ်တဲ့ White Cat ခေါ်ယာယီတက်သေးကန်ကပ်ပြားတွေပြန်လည်အနံထားသူတွေကိုနိုင်ငံသားစီစဉ်မှုခံယူမဲ့လူများလို့သတ်မှတ်ပြီး NVC ကက်တွေကိုထုတ်ပေးဖို့အစိုးရကပြင်ဆင်ခဲ့တာဖြစ်ပါတယ်။2015ခုနှစ်မတ်လလောက်မှာစတင်ပြီးအရင်ကထုတ်ပေးခဲ့တဲ့ယာယီတက်သေးကန်လက်မှတ်တွေပြန်လည်အနံဖို့နဲ့ဒီ NVC ကက်တွေပြန်လည်ထုတ်ပေးဖို့လုပ်ခဲ့တာဖြစ်ပါတယ်။ NVC ကက်ကင်သူတွေအနေနဲ့လိုက်နာရမယ်ထုတ်ပြန်ထားတဲ့အချက်၁၀ချက်နဲ့အညီနေထိုင်သွားဖို့ဝန်ကြီးကပြောဆိုလိုက်ပါတယ်။ဒါအပြင်ဒီကက်ကင်ဆောင်သူတွေဟာအချက်၈ချက်ခံစားခွင့်ရမယ်လို့လည်းပြောဆိုလိုက်ပြီးဒီထဲမှာပါဝင်တဲ့အချက်တွေကိုပြည်တော်စုဝန်ကြီးကလွှတ်တော်မှာအခုလိုတင်ပြသွားတာပါ
။ NVC ကကင်ဆောင်သူတွေမြန်မာနိုင်ငံအတွင်းရှိမြေတီအရဒေတာမကိုမစိုးတွာလာလိုပါကတက်ဆိုင်ဒေတာကြီးပြည်내အစိုးရအဖွဲ့မှထုတ်ပြန်ထားသောဒေတန္တရအမိန့်ညွှန်ကြားချက်များနဲ့အညီခရီးတွာလာခွင့်ရရှိပြီးရခိုင်ပြည်내တွင် NV ကကင်ဆောင်ထားသူများသည်တရားဝင်ဖွင့်လှစ်ထားသောနေဆက်ဝင်ထွက်ကိစ္စတစ်ဆင့် BP လက်မှတ်ဖြင့်တဖက်ဘင်္ဂလားဒေ့ရှ်နိုင်ငံသို့တရားဝင်နေဆက်ဖြတ်ကျော်၍ဝင်ထွက်တွာလာခွင့်ရှိသည်ရခိုင်ပြည်내တွင်ရှိ NV ကကင်ဆောင်သူများသည်အမျိုးနယ်အတွင်းလွတ်လပ်စွာခီးတွာလာခွင့်ရှိသည့် NVC ကကိုင်ဆောင်သူများသည့်မြန်မာနိုင်ငံ၏အသည့်အမှတ်ပြုမှတ်ပုံတင်ကပ်ပြားတစ်မျိုးမျိုး
ကဲဆောင်သားသူများနီးသူဥရင်နဲ့ဒီဗီဆိုင်ရာရေပိုင်နဲ့တို့ရေလုံငန်းအပါဝင်ထွက်ခွာခွေရှိသည်ရခိုင်ပြည်နယ်မြောက်ပိုင်းမှာအတီကယုံဖြစ်ပွားပြီးနောက်ပိုင်းတဖက်နိုင်ငံကိုထွက်ပြေးသွားသူတွေနဲ့လက်ရှိရခိုင်ဒေသမှာနေထိုင်နေကြတဲ့အစ္စလမ်ဘာသာဝင်အများစုကတော့ဒီကက်ပေါ်မှာအမြင်လွဲမှမှုရှိနေတယ်လို့အစိုးရဘက်ကပြောဆိုထားပါတယ်ရခိုင်ပြည်နယ်ကို VOA သတင်းတောက်တွားရောက်ခဲ့တဲ့ခီးစင်မှာအဲ့ဒီမှာရှိတဲ့အစ္စလမ်ဘာသာဝင်အများစုက NVC နိုင်ငံသားစီစီလုပ်ပေးမဲ့လုပ်ငန်းစီစဉ်တွေအပေါ်မှာအယုံကြည်မရှိပဲသူတို့ကိုအစိုးရဘက်ကအရင်ကတည်းကအချက်လက်အထောက်အထားတွေနဲ့စီစစ်ပြီးသားမှုထပ်ပြီးစီစစ်စရာမလိုတော့တာကြောင့်လက်မခံနိုင်ကြောင်ပြောဆိုထားပါတယ်ဒီအချက်တစ်ခုအပါဝင်ဖြစ်တာကြောင့်တဖက်နိုင်ငံကိုထွက်ပြေးသွားသူတွေကိုပြန်လည်လက်ခံရေးမှာအခက်အခဲတွေနဲ့ကြန့်ကြာမှုတွေရှိနေစေဖြစ်ပါတယ်
PKရဲ့ရပိုင်ကလာရောက်ခဲ့တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ခရီးစဉ်မှာတန်တမန်တွေဘက်က NVC ကထုတ်ပေးနေတဲ့လက်ရှိလုပ်ငန်းစဉ်မှာကန့်တတ်မှုတွေရှိနေတာကိုပြင်ဆင်ဖို့ထောက်ပြထားကြပါတယ်။ NVC ကကင်ထားသူတွေအနေနဲ့နိုင်ငံသားဖြစ်ခွင့်စီစစ်ဖို့လာရောက်ရှောက်ထားနိုင်ပြီးစီစစ်လို့ဥပဒေအရနိုင်ငံသားဖြစ်ထိုက်သူတွေကို၅လအတွင်းနိုင်ငံသားဖြစ်ခွင့်ပေးမယ်လို့အစိုးရဘက်ကတော့ပြောဆိုထားပါတယ်။ ဒုက္ခတွေပြန်လဲလက်ခံရေးမှာတာဝန်ယူလှုပ်ဆောင်ပေးနေတဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လဲနေရာချထားရေးပြည်တော်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကတော့တဖက်နိုင်ငံကိုထွက်ခွာသွားသူပြန်လဲလက်ခံရေးကိုအချိန်မြင့်လှုပ်ဆောင်သွားမှာဖြစ်ကြောင်းနဲ့မြန်မာနိုင်ငံတွင်မှာနေထိုင်တဲ့ဘယ်လူမျိုးပဲဖြစ်ဖြစ်ဘယ်ဘာသာကိုကိုးကွယ်တဲ့သူပဲဖြစ်ဖြစ်မြန်မာနိုင်ငံရဲ့ဒီ
ဆောင်းဆောင်းအောင်ဇွန်လတွေကနေအခုနှစ်မေထီယာယီတက်တေကန်လက်မှတ်ပြန်လဲအနှံသူ၄သိန်း၆တောင်းကျော်ရှိရမှာအန်ဗီစီကက်လာထုတ်သူတွေဟာတနိုင်ငံလုံးမှာ၆တောင်းကျော်သာရှိပါသေးတယ်ဒီထဲမှာရခိုင်ဒေသမှာအန်ဗီစီကက်လာထုတ်သူဟာတထောင်ဝယ်နေပါသာရှိပြီးအန်ဗီစီကက်လျှောက်ထားဖို့ပြက်ကွက်ဆုံးနေရာကလည်းရခိုင်ဒေသမှာပဲဖြစ်တယ်လို့လာဝကဝန်ကြီးကဒီကနေ့ပြောဆိုလွှတ်တော်မှာတင်ပြသွားပါတ
စင်ရဖို့ရှိတဲ့ဆက်သွယ်မေးမြန်းချက်မှာတော့သမရဝင်းမြင့်တက်လာပြီးလပိုင်းကာလအတွင်းအစိုးရအဖွဲ့တည်းရဲ့ထူးခြားတဲ့ဆောင်ရွက်မှုတစ်ခုကတော့အာဏာရှိသူတွေကြားအာဂတိလိုက်စားမှုတွေကိုစီစစ်ဆောင်ရွက်လာတဲ့ကိစ္စပါသမရတာဝန်ယူပြီးမကြခင်မှာပဲအာဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်အဖွဲ့နဲ့သမရအိမ်တော်မှာတွေ့ဆုံဆွေးနွေးခဲ့တာပါမြန်မာအစိုးရအရာရှိကြီးတွေကြားအာဂတိလိုက်စားမှုတိုက်ဖျက်ရေးလုပ်ငန်းတွေကိုထဲထဲဝင်ဝင်ဖိဖိစီစီလုပ်ရဖို့အခြေစိုက်နေပြီလားဆိုတာကိုအမျိုးသားလွှတ်တော်အစိုးရအာမခံချက်များဂရိမြားနဲ့တာဝန်ခံချက်များစီစီရေးကော်မတီဥက္ကဋ္ဌလွှတ်တော်အမတ်ဦးသိန်းဆွေကိုမတ်သိငီထိုက်ဆက်သွယ်မေးမြန်းတာမှာသူကအခုလိုစပြီးဖြေကြားပါတယ
်အမကြီးအဲ့ဒါတော့မေးရတာမလို့ပါဘူးမှအာဂတိလိုက်စားမှုတွေကကျွန်တော်တို့တိုင်းပြည်မှာကာလရှည်ကြစွာဒီပြဿနာတွေကဖြစ်ပေါ်ခဲ့တယ်ဒီပြဿနာတွေကိုလည်းကျွန်တော်တို့အနေနဲ့တာဝန်ရှိတဲ့ဝန်ကြီးဌာနတာဝန်ရှိတဲ့ပြောင်းစုဆိုအနေနဲ့လည်းဒါတွေကိုကင်ကြွယ်ရမှာဖြစ်ပါတယ်အဲအဲ့လိုကင်ကြွယ်ဖို့လည်းအချိန်ကသိုံနေမဟုတ်ဘူးစောင်းတောင်စောင်းနေပါဘူးဒါတွေကလည်းအခုလက်ရှိကျွန်တော်တို့ဒီအစိုးရတဲ့အနေနဲ့လည်းဒါတွေကိုတိရှိလာပြီဆိုရင်စနစ်တကျကင်ကြွယ်မှာပါအဲ့တော့အဓိကကတော့ကျွန်တော်တို့ပြည်သူလူထုရဲ့ပူးပေါင်းဆောင်ရွက်မှုကျွန်တော်တို့ဌာနဒရင်းမှာရှိတယ်ခုနကပြောသလိုမမကန်ကန်ဆောင်ရွက်နေကြတယ်ကျွန်တော်တို့ဝန်ထမ်းတွေနောက်တစ်ခါကျွန်တော်တို့နဲ့အတူကျွန်တော်တို့ဒီအရက်ဖက်ဖွဲ့စည်းတွေနောက်တစ်ခါလွတ်တော်ကိုယ်စားလှယ်တွေဒါတွေအားလုံးကဒီကနေ့ကျွန်တော်တို့လမ်းကြောင်းမှန်ပေါ်ရောက်ဖို့အားလုံးကဝိုင်းဝန်းပူးပေါင်းဆောင်ရွက်မှာဖြစ်ပါတယ
်အဲ့တော့အခုလောလောဆယ်မှာတော့ဟိုတိတ်ပြီးတော့ဒီလူလူချားမှာလည်းတွင်းတွင်းချေချေပြောနေပါတယ်ဒီ FDA ကဒီဒေါက်တာတန်းထွတ်ကိစ္စအစပြီးတော့အခုနောက်ပိုင်းဒါစီးပွားရေးဝန်ကြီးကိုလည်းစစ်ဆေးတယ်ဆိုတဲ့သတင်းတွေလည်းတက်တက်ထွက်လာတယ်ဒီမနေ့ကဆိုလို့ရှိရင်လည်းဒါအကောက်ခွန်ကနေပြီးတော့အခုခေတ်ကဟိုတောင်းစားရတဲ့ခေတ်မဟုတ်တော့ဘူးဖန်ဆားရတဲ့ခေတ်ပေါ့နော်ဒါမျိုးတွေလူလူဘက်ကဖောထုတ်လာတာတွေလည်းရှိပါတယ်ဒီမမှန်မကန်ဘူးဆိုပြီးတော့ဆိုတော့ဆရာတို့အနေနဲ့ရောလွတ်တော်ကော်မတီတွေအနေနဲ့ရောဒီလိုလူမှုကွန်ရက်တွေပါဖြစ်ဖြစ်လူလူကြားမှာပဲဖြစ်ဖြစ်လူလူဘက်ကဖောထုတ်လာတဲ့ဟာတွေကိုရောအေးအေးယူစီစစ်တာမျိုးတွေစီစစ်တာလုပ်ဖို့စဉ်းစားချက်ရှိလားလုပ်ဖို့ရောအစီအစဉ်ရှိပါလား
ဟုတ်ကဲ့ဒီခုရှိပါတယ်မကျွန်တော်တို့အနေနဲ့ကတော့ comedy အနေနဲ့ကတော့လွှတ်တော်မှာကျွန်တော်ခုနကပြောသလိုပဲတက်ဆိုင်ရာပြည်တော်စုဝင်ကြီးဒီဝင်ကြီးတွေလာရောက်ဖြေကြားတဲ့အပေါ်မှာဂရိကိုဖြစ်ပေါ်မှုတွေကိုကျွန်တော်တို့အနေနဲ့အဓိကကျွန်တော်တို့လှုပ်ဆောင်ရတာဖြစ်ပါတယ်ခုနကအမတို့ပြောတဲ့အခုဟိုတရင်ကြားနေတဲ့ FDA ကညွှန်ကြားဆောင်ရွက်တဲ့ကိစ္စတွေနောက်တစ်ခါကျွန်တော်တို့လူမှုကွန်ရက်ဆွေးနွေးပွဲတွေမှာအခုလို ဟိုကျွန်တော်တို့ဟိုတာဝန်ရှိတဲ့ပုဂ္ဂိုလ်တွေကနေပြီးတော့ပြောဆိုဟိုနေတာတွေဒီကိစ္စတွေကတော့ကျွန်တော်တို့နဲ့တော့မဆိုင်ပါဘူးခင်ဗျာသက်ဆိုင်ရာရောင်စုအစိုးရအဖွဲ့ကနေပြီးတော့ဆောင်ရွက်ရမှာအရေးဆောင်ရမယ့်အပိုင်းကြီးဖြစ်ပါတယ်အဲဒါပေမဲ့ကျွန်တော်တို့ကော်မတီအနေနဲ့တော့ဒါတွေကိုသက်ဆိုင်ရာလွှတ်တော်ကိုယ်စားလှယ်တွေကလွှတ်တော်ရင်းမှာမေးမြန်းလာမယ်အဲကျော်ကျပွင့်ပြမေးခွန်းကျပွင့်မပြမေးခွန်းနောက်အဆိုတွေဒါတွေကိုတင်ပြီးတော့ဆွေးနွေးလာလို့ဒါတွေကိုဝန်ကြီးဌာနတာဝန်ရှိတဲ့ဝန်ကြီးဌာနတွေကနေဘယ်လိုဆောင်ရွက်နေပါတယ်အဲဒါတွေနဲ့ပတ်သက်တဲ့ထိရောက်တဲ့ဆောင်ရွက်မှုတွေကဘာတွေပါဒီလိုမျိုးကျွန်တော်တို့ဖြေကြားခဲ့ပြီဆိုရင်တော့ကျွန်တော်တို့ Greek World Comedy နဲ့ဆက်ဆိုင်ပါတယ်အဲ့ဒါဆိုရင်တော့ကျွန်တော်တို့ Greek World Comedy အနေနဲ့ထိရောက်တဲ့ကျွန်တော်တို့ဆောင်ရွက်မှုတွေအဲအချိန်ခံစာတွေအဲတုံးသက်ချက်တွေအကြံပြုချက်တွေကိုကျွန်တော်တို့အနေနဲ့ရေးသားပြီးတော့ကျွန်တော်တို့လွှတ်တော်ကိုအချိန်ခံတင်ပြမှာဖြစ်ပါတယ
်ဆရာအဲ့တော့ဒီအစိုးရဘက်ကကောလွှတ်တော်ဘက်ကရောပေါ့နော် Comedy ရဲ့စီစစ်တွေးရှိချက်တင်ပြချက်တွေကိုအရေးယူလှုပ်ဆောင်တာမျိုးအကောင့်ထဲဖော်တာမျိုးများဟိုဥပမာပြစရာရှိပါသလားဆရာ
ရှိပါတယ်ကျွန်တော်တို့ကော်မတီရဲ့စီစစ်တင်ပြမှုတွေအပေါ်မှာတော့သက်ဆိုင်ရာဝန်ကြီးဌာနတွေကကျွန်တော်တို့လက်တင်ကျွန်တော်တို့ဘလိုတွေဆောင်ရွက်ထားတယ်အဲဒီကျွန်တော်တို့ရဲ့စီစစ်တွေ့ရှိမှုတွေလွှတ်တော်ဌာနတွေနောက်လွှတ်တော်မှာဂရီကိုဖြစ်ပေါ်ခဲ့တဲ့မေးခွန်းတွေအစိုးရနဲ့ပတ်သက်ပြီးတော့သက်ဆိုင်ရာဝန်ကြီးဌာနတွေကနေပြီးတော့အဲဘလိုတွေဆောင်ရွက်ထားတယ်လက်ရှိအခြေအနေမှာအဲဆောင်ရွက်ပြီးပြီမှုအခြေအနေတွေကိုကျွန်တော်တို့ကော်မတီကိုအမြဲတမ်းကျွန်တော်တို့အစိမ့်ခံစားတော့ရေးပြီးတော့ပို့ပါတယ်ခင်ဗျာ
မတ်တင်ကြီးထိုက်ပြောပြပေးခဲ့တာပါအခုဆက်ပြီးစစ်ပွဲဆန့်ကျင်ရေးဆန္ဒပြပွဲနောက်ဆက်တွဲသတင်းကိုတင်ပြကြပါမယ်ကချင်ပြည်နယ်ပါဝင်တိုင်းရင်းဒေသမှာဖြစ်နေတဲ့စစ်ပွဲတွေရပ်တန့်ဖို့တောင်းဆိုဆန္ဒပြတဲ့သူတွေကိုရဲတပ်ဖွဲ့ကအင်အားသုံးဖြည့်ရှင်းတာနဲ့ပတ်သက်ပြီးပြည်ရေးဝန်ကြီးဌာနကဥပဒေနဲ့အညီဖြည့်ရှင်းခဲ့ခြင်းမရှိဘူးလို့တီတောင်စုရှေ့နေများနဲ့ဥပဒေထောက်ကူပြုသူများအဖွဲ့ကဝေဖန်ထောက်ပြလိုက်ပါတယ်အဖမ်းခံခဲ့ရသူတွေကလည်းဥပဒေကြောင်းအရပြန်လည်တုံ့ပြန်သွားမယ်လို့ဆိုပါတယ်ဒီအကြောင်းကို VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကပြောပြပေးမှာပါ။
တိုင်းသားဒေသတွေမှာဖြစ်ပွားနေတဲ့စစ်ပွဲကြီးရပ်တန့်ပေးဖို့လူအင်အား80လောက်ကမေလ12ရက်မှာရန်ကုန်တိုင်းတာမွေမြို့နယ်မှာဆန္ဒပြခဲ့ကြပါတယ်။ဒီဆန္ဒပြပွဲကိုရဲတပ်ဖွဲ့ကအင်အားသုံးဖြိုခွင်းပြီးတချို့ကိုဖမ်းဆီးထိန်းသိမ်းခဲ့ရကြောင်းပြည်ထောင်ဝန်ကြီးဌာနအနေနဲ့တမရရဲ့လုံပိုင်ခွင့်အောက်မှာမရှိဘဲအခြေခံဥပဒေကိုစန့်ကျင်တာဖြစ်တယ်လို့ပြည်အောင်စုရှေ့နေများနဲ့ဥပဒေထောက်ကူပြုသူများအဖွဲ့ဥက္ကဋ္ဌတရားလွှတ်တော်ရှေ့နေဦးကြီးမြင့်ကပြောလိုက်ပါတယ
်။ဒီတောင်ရှိခြေအောင်ဥပဒေအရဆိုလို့ရှိပြီးစာကွဲဥရုပ်ကပြည်ထောင်ဝန်ကြီးကိုခန့်ထားခွင့်ရှိတယ်ထား။သို့တော်လည်းပဲပြည်ထောင်ဝန်ကြီးရုံးကိုတော့တိုက်ရိုက်ကုတ်ကွဲခွင့်မရှိဘူး။အဲ့ဒါတော့တမရရဲ့အောက်မှာပဲရှိတယ်။တမရကနေပြီးတော့ကုတ်ကွဲခွင့်ရှိတယ်။အဲ့ဒါကိုတမရကနေပြီးတော့သူ့လက်အောက်မှာတိုက်ရိုက်ယူထားလိုက်လို့ရှိတယ်။တောင်ရှိခြေအောင်ဥပဒေကိုဆန့်ကျင်ရမှာရောတကယ်လို့တော့ဒီစာမွေကိစ္စမှာတမရရဲ့တယောက်ပါလာရှိမယ်ဆိုလို့ရှိရင်တမရနေပြီးတော့သူရောင်းတိုင်းသူ့အဖွဲ့ကိုပြောမယ်။သို့တော်ကိုယ်စားလှယ်တွေကိုပြောမယ်။ပြောလို့ရှိရင်အဲ့ဒါတကူအောင်ဖြေရှင်းလို့ရှိရင်ဥပဒေနဲ့အညီဖြေရှင်းတာရနိုင်တယ်။အဲ့လိုမဟုတ်ဘဲနဲ့ပြည်ထောင်ဝန်ကြီးတယောက်ဖြေရတယ်သူ့သဘောနဲ့သူသူ့လောက်ကဖွဲ့ရရှင်းလိုက်တာဥပဒေနဲ့မညီဖြစ်သွားတာဒါတော့မလို့တမရတယောက်ဒီပြည်ထောင်ဝန်ကြီးကတွဲပြီးပြီးတော့တမရရုံးအောင်ပါပဲလုံးလုံးတင်တယ်လို့ဆရာတို့အဲ့ဒီပြောတာ
ဆန္ဒပြသူတွေရဲ့က၈ယောက်ကိုတော့ရဲတပ်ဖွဲ့ကအာမခံနဲ့ပြန်လွှတ်ပေးခဲ့ပြီးငိမ့်စုစီပုံမှန်20နဲ့ဆက်ပြီးရေးယူသွားမှာဖြစ်တယ်လို့သိထားရကြောင်းအဖမ်းခံရသူတွေကပြောပါရယ်။ကျန်တဲ့18ယောက်ကိုတော့ငိမ့်စုစီပုံမှန်18နဲ့အရေးယူထားပါရယ်။ပုံမှန်18နဲ့ရေးယူခံထားရတဲ့စားရေးဆရာမောင်ဆောင်ခါကပါဝင်ပတ်သက်သူတွေကိုဥပဒေကြောင်းအရပြန်လည်တုံ့ပြန်သွားမယ်ဆိုတာကိုအခုလိုပြောပါရယ
်။ဆန္ဒပြတဲ့အချိန်မှာဖြစ်ခဲ့တဲ့ဒိဋ္ဌာရီနဲ့ပတ်သက်ရင်တော့ကျွန်တော်တို့ကရုပ်ဝေကြောင်းအရမဖြစ်နေပြန်လည်တုံ့ပြန်ရဖို့ရှိတယ်။အခုပြန်ဒီကျွန်တော်တို့ဒီဟိုဒီဖြိုခွင်းတဲ့နေရာမှာဒီအဲဆန္ဒအမိသားရေးဆွံ့ရောက်တဲ့ဒီဒီအဲအမိသားဆွံ့ရောက်လို့ဒါတို့ဟိုဟိုအမိသားဓမ္မလို့တို့တို့ပြောတဲ့လူတွေပါပါဝင်ခဲ့တာကိုကျွန်တော်တို့ကတွေ့ရတယ်အဲ့ဒီကနေပြီးတော့ဒီဆန္ဒပြလို့ဖြိုခွင်းတဲ့ချိန်မှာဒီဘက်ကိုပြန်ထွက်လာတဲ့လူလူကနေယူတွေကိုဒါတို့ကဖန်စီထုံအောင်ပြီးတော့ကိုတိလေးရောက်ကြည့်လို့ပြီးရဲတဲ့အတားတွေဒီကျွန်တော်တို့ကတွေ့ရတယ်ပေါ့နော်ကျေးရေလုံးကုန်ရည်မမီဘူးသူတို့ရေစံပါခဲ့တာဘူးရဲတွေနေနေလက်ပတ်ကြည့်နေကြတယ်နောက်ကတော့ဒီလူကြီးခွဲမှုကျူးသားနေတဲ့အချိန်မှာကျေးရေကဒါအတင်းဝင်ရောက်ဖြိုခွင်းကြတာဖြစ်တယ်အဲ့တော့ဒီဟာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကနေပြီးတော့လေဥပဒေတောင်းတာတုံ့ပြန်ကြရတယ်ဖြစ်ချိနေမယ်ဗျာဒီကတော့
ဆန္ဒပြသူတွေအနေနဲ့မေလ9ရက်ကတက်ဆိုင်ရာတာမွေရဲစခန်းကိုအကြောင်းကြားစာပို့ခဲ့ပြီး၎င်းရဲစခန်းကခွင့်မပြုကြောင်းအကြောင်းပြန်ခဲ့တယ်လို့ဆိုပါတယ်ပရမအကျိန်ပြန်လည်ပြင်ဆင်ထားရဲ့လက်ရှိကျင့်သုံးနေရဲ့ငိမ့်စုစီဥပဒေမှာဆန္ဒပြလိုသူတွေအနေနဲ့တက်ဆိုင်ရာမြို့နယ်ကို48နာရီကြိုတင်အကြောင်းကြားရမှာဖြစ်ပြီးခွင့်ပြုမိန့်ရရှိဖို့မလိုအပ်ပါဘူး။ဒါကြောင့်ကြိုတင်အကြောင်းကြားထားရဲ့ဒီဆန္ဒပြသူတွေကိုငိမ့်စုစီပုံမှန်20နဲ့အရေးယူခဲ့ရဖြစ်တယ်လို့ဒီကိစ္စမှာပါဝင်ပတ်သက်သူတွေကဆိုပါရယ်ခင်ဗျာ။
တော်ဒါရှင်များရှင်လက်နက်ခိုင်ဖွဲ့စည်းတွေကြားမှမစင်မချင်းအင်အားသုံးလှုပ်ဆောင်မှုတွေကြောင့်အပြစ်မဲ့ပြည်သူတွေအသက်ဆုံးရှုံးနေကြရသလိုအိုးမဲ့အိမ်မဲ့ဖြစ်ရသူတွေလည်းအများအပြားရှိနေပါတယ်။လွန်ခဲ့တဲ့ဇပိုင်အတွင်းမူဆယ်မှာဖြစ်သွားခဲ့တဲ့ပြစ်ခတ်တိုက်ခိုက်မှုဟာအဲ့လိုမစင်မချင်းလှုပ်ဆောင်မှုတွေရဲ့တာတကဖြစ်ပါတယ်။မြန်မာနိုင်ငံမှာငြိမ်းချမ်းရေးရှိဖို့အတွက်အဓိကလိုအပ်ချက်ကဘာဖြစ်မလဲဆိုတော့တော်ဒါရှင်တွေရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့မိမိတို့ရဲ့ဖုန်းနံပါတ်ကို1-232-382-5554ကနေတဆင့်ကြိုတင်အသိပေးထားလို့ရနိုင်တယ်လို့ဆွေးနွေးခြင်းတဲ့အကြောင်းအရာတွေကိုအီးမေးလ်ကနေဖြစ်စေ Facebook စာမျက်နှာကနေဖြစ်စေကြိုတင်ရေးသားပေးပို့ထားလို့လည်းရနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ်ရှင
်။မနေ့ကအင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးဖို့ထပ်မံဖိတ်ခေါ်ပါတယ်ရှင်။အခုတော့ထိုင်းနိုင်ငံမြောက်ပိုင်းမှာမူရစေဝါတွေဖမ်းဆီးရမိတဲ့သတင်းကိုတင်ဆက်ပေးကြပါရစေ။ထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်ပြည်နယ်ချင်းတောင်ခရိုင်ဝမ်ပါပေါက်ကျေးရွာအဝေးပြေးလမ်းမပေါ်မှာစိတ်ကြွမူရစေ၅တန်းနဲ့အတူဘိန်းဖြူတွေတဲဆောင်လာတဲ့ကားကိုရက်တန့်ခိုင်းရာကနေမူရတဲဆောင်သူတွေကပြစ်ခတ်ထွက်ပြေးတာကြောင့်ရဲတပ်ဖွဲ့ကပြစ်ခတ်ဖမ်းဆီးရမှာ2ဦးသေဆုံးခဲ့ပါရစေ။မူရစေတွေဟာတရုတ်နယ်ပွားဝါလက်နဲ့ကင်တွေစိုးမိုးထားရနေမြေကနေထိုင်းမြန်မာနယ်စပ်တာချီလေးခံကိုဖျက်ပြီးတဲဆောင်လာတာဖြစ်တဲ့အကြောင်းထိုင်းအာဏာပိုင်တွေကိုကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြနေပါတယ်။မအေးမာကသတင်းပေးပို့ထားပါရှင
်။ထိုင်းနိုင်ငံမြောက်ပိုင်းဖြစ်တဲ့ချင်းရိုင်မဲဆိုင်ချင်းမိုင်ဒေသဘက်ကိုဒီနှစ်ဆန်းကစလို့စိတ်ကြွစည်းတွေတန်းနဲ့ချီပြီးဝင်ရောက်နေတာပါ။မေလ14ရက်နေ့ကတော့ဟင်းသီးဟင်းရွက်တွေတဲဆောင်လာတဲ့ကားတစ်စီးကိုရဲတပ်ဖွဲ့ကစစ်ဆေးဖို့အတွက်တားဆီးခဲ့ရမှာတော့ကားမောင်းသူတွေကရဲတွေကိုတနက်နဲ့ပစ်ခတ်ပြီးထွက်ပြေးခဲ့ပါတယ်။ဒီအတွက်ရဲတွေကလိုက်လံပစ်ခတ်ရင်းနဲ့မူရစေဝါတဲဆောင်လာသူ2ဦးလည်းတေဆုံးသွားခဲ့ပါတယ်။တေဆုံးသွားသူတွေမောင်းလာတဲ့ကားပေါ်မှာတော့ဟင်းသီးဟင်းရွက်တည်းရဲ့အောက်မှာအဝါရောင်ပလတ်စတစ်နဲ့ထုတ်ထားတဲ့စစ်ကြွဆေးပြားပေါင်း5သန်းနဲ့အတူတစ်ဖက်6ထုပ်ပုံလုပ်ထားတဲ့အိတ်ထဲမှာတော့ဘိန်းဖြူကီလို80ကိုတွေ့ရှိခဲ့ရလို့ဆိုပါတယ်။အခုဖမ်းဆီးမိတဲ့မူရစေဝါတွေဟာတရုတ်နယ်ပွားဝါလက်နက်ကင်တွေစိုးမိုးရနယ်မြေကဖြစ်ပြီးမြန်မာနိုင်ငံတာချီလိပ်မြို့နယ်အတွင်းကဖျက်တယ်လာတာလို့လည်းထိုင်းအနာပိုင်တွေကိုကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြကြပါတယ်။မူရစေဝါတွေဖမ်းဆီးမိတဲ့အခါတိုင်းမှာမြန်မာနိုင်ငံရှမ်းပြည်နယ်ဘက်ကလာတယ်ဆိုပြီးထိုင်းအနာပိုင်တွေကစွပ်စွဲလေ့ရှိတာပါ။ UWSA ဝါတပ်ဖွဲ့ကတော့ထိုင်းဘက်ကစွပ်စွဲတယ်လို့မဟုတ်မှန်ကြောင်းအဲ့ဒီဒေသဘက်မှာဝါတပ်ဖွဲ့တွေအခြေချတာမရှိဘူးလို့လည်းရှမ်းပြည်လားရှိုးမြို့ခြေဆိုင်စစ်တပ်ရုံးရဲ့ဒုတိယတာဝန်ခံဦးညီရန်ကတော့ VOA ကဆက်သွယ်စင်မှပြောပြခဲ့တာပါ
ကျွန်တော်တို့အဖွဲ့တွေလှုပ်ရှားတာမရှိဘူးအဲ့ထဲမှာတော့အလုံးတည်နေကြပဲ哦အမှားထားနေဒီလူစစ်တွေလှုပ်ရှားတဲ့နေရာတွေပဲအာကျွန်တော်တို့ကအဖွဲ့ရဲ့နာမည်ကိုတော့မေးမှဒါမျိုးလှုပ်တာတွေဒါမျိုးကတော့ကျွန်တော်တို့လည်းဖမ်းနေတယ်ပဲ
အသေးပြစ်ခတ်ဖမ်းဆီးမိခဲ့တဲ့မူရစေဝါတေဆောင်သူနှုတ်ဦးဟာလမ်းပန်းမြို့သားထိုင်းနိုင်ငံသားမှတ်ပုံတင်များကင်ဆောင်ထားပေမဲ့တေဆုံးသူတွေနဲ့သူတို့ကင်ဆောင်ထားတဲ့မှတ်ပုံတင်တွေကိုတိုက်ဆိုင်စစ်ဆေးတဲ့အခါမှာတော့မျက်နာတွေမတူကြဘူးဆိုပြီးထိုင်းရနာပိုင်တွေကဆိုပါတယ်ထိုင်းရနာပိုင်တွေကမူရစေဝါအများဆုံးဝင်ရောက်ရာထိုင်းမြောက်ပိုင်းချင်းမိုင်ချင်းရိုင်ဒေသကအဝေးပြေးလမ်းနေနဲ့နေဆက်ခိုးလမ်းနေမှာပါထိုင်းစစ်တပ်နဲ့ရဲတွေမူရစေဝါပူးပေါင်းအဖွဲ့တွေက24နာရီလုံးမူရစေဝါရောင်းဝယ်တေဆောင်သူတွေကိုစောင့်ကြည့်စစ်ဆေးနေပြီးဖမ်းဆီးနေတာဖြစ်ပါတယ်အခုဖမ်းဆီးမိတဲ့မူရစေဝါတွေကတော့ထိုင်းဘက်ငွေတန်း200လောက်တန်ဖိုးရှိတယ်လို့လည်းသိရပါတယ်ရှင
်။ဆိုင်ထိုင်းချေဆိုင် VOA သတင်းတောင်မိုင်းအေးမှသတင်းပေးပို့ခဲ့တာပါ။တနင်္လာနေ့ညနေခင်းသတင်းလွှာအစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒုတိယပိုင်းနိုင်ယူဝက်မှာအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီအခုထုတ်လွှင့်နေတဲ့တနင်္လာနေ့ညပိုင်း VOE အစီအစဉ်တွေကိုလိုင်းတိုမီတာ25 32 51နဲ့လိုင်းလမီတာ190တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုည10နာရီထိထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေသူယုံကြည်ရာကန္တမှာတော့
1996ခုနှစ်ကနေပြီး2015ခုနှစ်ထိသဘောအပေးတဲ့ခံရဆုံးနိုင်ငံတော်မြန်မာနိုင်ငံဒူရီယာနေရာမှာရှိပါတယ်
ပြည်သူ့ကပညာရှင်စာရေးဆရာမမေကိုရဲ့ယုံကြည်ရာကိုနားဆင်ရဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေမှာတော့စီးပွားရေးကဏ္ဍ၊ဘလော့ဂါတွေပြောသမျှအစီအစဉ်နဲ့တက်တန့်ရောင်သတင်းလွှာအစီအစဉ်တွေကိုနောက်ပိုင်းမှာထုတ်လွှင့်ပေးမှာပါ။အခုပထမဆုံးစီးပွားရေးကဏ္ဍမှာတော့ရန်ကုန်တိုင်းဒေသကြီးအတွင်းစီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေအကောင်အထည်ဖော်နိုင်ရေးအတွက်ရှိနေတဲ့မြေတွေကိုအကျိုးရှိရှိအသုံးချသွားမယ်အကြောင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကမကြာသေးခင်ကပဲပြောခဲ့ပါတယ်။ဒါပေမဲ့လည်းရန်ကုန်တိုင်းအစိုးရကဦးစီးအကောင့်ထဲပေါ်မဲ့မြို့သစ်စီမံကိန်းတချို့အတွက်လဲမြေသိမ်းဆဲမှုတွေရှိနေတာလဲသိမ်းရသိမ်းမလုပ်ပါဘူးဆိုတဲ့ NLD အစိုးရပေါ်ဒေသခံလဲသမားတွေရဲ့မကျေနပ်တန်တွေထွက်ပေါ်နေပါတယ်။ဒီကြောင်းအခုသတင်းပတ်စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်ရှင်။
မူလငန်းနေပုံမဝင်ရောက်လာစေရေးအတွက်ရည်ရွယ်ပြီးတိုင်းဒေသကြီးအစိုးရအဖွဲ့ရင်းနှီးမြှုပ်နှံမှုကော်မတီယုံရင်းနှီးမြှုပ်နှံမှုနဲ့ကုမ္ပဏီများညွှန်ကြားမှုဦးစီးဌာနတို့ပူးပေါင်းပြီးရန်ကုန် Investment Forum 2018ကိုရန်ကုန်မြို့ Novotel Hotel မှာမေလ9ရက်နေ့ကကျင်းပခဲ့တာပါဒီအခမ်းအနားကိုစီမံကိန်းနဲ့ဘဏ္ဍာရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်ဝင်းရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းတို့လည်းတက်ရောက်အမှာစကားအသီးသီးပြောကြားခဲ့ကြပါတယ်ဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကတော့ရန်ကုန်တိုင်းဒေသကြီးအတွင်းဆက်မှုနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေဖြစ်လာစေမဲ့မြေအုံချမဲ့သူတွေမြေရနိုင်အောင်သူ့အစိုးရကအစီအစဉ်ဆောင်ရွက်ပေးနေတဲ့အကြောင်းပြောကြားခဲ့ပါတယ
်။မြေစည်းကြောက်တာဆိုရင်အခြေခံခဲ့မြေအုံချမဲ့သူတွေလက်ထက်ကိုမြေရကျွန်တော်စီမံပေးနိုင်ဖို့ကျွန်တော်ကြိုးစားပါဖြစ်ပါတယ်။အဲကြောင့်မို့မြေကိုတကယ်ကြီးနိုင်ငံအပြင်ဆက်မှုလက်မှုလုပ်ငန်းတွေလုပ်မယ်ထောက်လုပ်မှုလုပ်ငန်းတွေလုပ်မယ်ဒီတိုင်းကြီးအတွက်ပေါ့နော်ဒီတိုက်ခိုက်ရေးစီဆောက်ပြီးဒီစရာရှိတဲ့ပြည်အတွက်ကိုရှင်းပြမှာပြည်ကိုလုပ်ရဲဆိုညီကိုရှားနိုင်တဲ့အတွက်ဈေးနှုန်းအဖို့အခါတင်ပြတဲ့ဈေးနှုန်းကိုရှားနိုင်တဲ့အတွက်ဒါကြောင့်ဆောင်ရွက်ပါတယ်အခုကျွန်တော်တို့ညဟောမှာရှိနေတဲ့အခုရှိနေတဲ့အခြေအနေကိုညီအစ်စ်ပေါ်ထွန်းလာတဲ့ကျွန်တော်တို့ညတာစီမံခန့်ခွဲကျင့်ကြံရည်စည်းမှုတက်တင်အောင်ကျွန်တော်တို့လုပ်ပေးပ
ါဒါပြင်အရင်အစိုးရတွေလက်ထက်မှာအာဓမ္မလေယာဉ်မြေတင်းဆဲခံခဲ့ရတဲ့အခြေအနေတွေကိုလည်းဝန်ကြီးချုပ်ကအခုလိုထည့်သွင်းပြောကြားခဲ့ပါသေးတယ
်ရေသမားတော်များများရှမ်းကိုပါညီသိခံရရှော်ချင်းမရဘူးသူတို့ကျင့်ရှင်ထဲမှာခံစားချက်ရှိတယ်ဒီမြေကြီးရဲ့တန်ကြီးကတိမ်ထောင်ချီတန်လာတဲ့အခြေအနေသူတို့မြေကြီးအာဓမ္မတိမ်ကြီးခဲ့တယ်ဆိုရင်ခံစားချက်တချို့အင်းရှိနေတဲ့လူတော်အဲ့ဒီဆက်ရုပ်ရှိတာသွားကြည့်ကြတာမျိုးကျွန်တော်တို့တွေ့ရပါတယ်ဒါကြောင့်ဒီလူတွေကိုစာသာထောက်ထားပြီးရေရောချင်းပြန်ပေးနိုင်ဖို့အတွက်တိုင်းပြည်ကကြီးအစိုးရကဒီတော်ရဲ့အစိုးရရဲ့လမ်းတစ်ချက်အရာကျွန်တော်တို့လဲအပ်ပြီးတီးပြန်လဲစစ်စစ်ပြီးပြန်လေပြီးတော့ရောကြီးပြင်နိုင်တယ်ကျွန်တော်တို့ကောင်းပြီးခုဖွဲ့စီကျွန်တော်တို့ဆောင်ရွက်တယ်ဒီနေရာမှာအမှုတွဲပေါင်းတပေါင်းတစ်ထောင်ကျော်လောက်ရှိပါတယ်ပေါင်းတစ်ထောင်128ခုရှိပါတယ
်အနေဒီအစိုးရဟာလေယာဉ်မြေတင်ဆဲခြင်းမပြုလုပ်တဲ့အပြင်တင်ဆဲခံလေယာဉ်မြေတွေပြန်လည်ရရှိအတွက်လှုံ့ဆော်ပေးမယ်ဆိုတဲ့ကတိကဝတ်တွေရုပ်ောက်ပွဲကာလအတွင်းထားရှိခဲ့တာပါမန္တလေးနဲ့စကိုင်းတိုင်းဒေသကြီးအတွင်းမတရားတင်ဆဲခံထားရတဲ့လေယာဉ်မြေတချို့ကိုလက်ရှိအစိုးရကပြန်လည်ပေးအပ်ခဲ့တာတွေအစောပိုင်းမှာရှိခဲ့ပါတယ်ဒါပေမဲ့ရန်ကုန်တိုင်းဒေသကြီးမှာတော့အဲ့ဒီလိုဖြစ်မလာတဲ့အပြင်အခုဝန်ကြီးချုပ်ဦးဖြိုးမင်းသိန်းပြောသွားတာနဲ့လက်တွေ့ဖြစ်ရဟာဖီလာဆန့်ကျင်ဖြစ်နေပြီးမြို့သစ်စီမံကိန်းအတွက်လက်သိမ်းရသိမ်းလောက်တာတွေပါရှိနေကြောင်းရန်ကုန်တွတ်တေးလိုင်တာယာကားလမ်းဘေးကမြို့သစ်စီမံကိန်းအတွက်အသိမ်းခံရမဲ့စီးရင်တမှာပါတဲ့လေပန်းရှင်ကိုအေကြီးကပြောပါတယ
်ဒီနေ့ကဝန်ကြီးချုပ်ကဒီကိစ္စနဲ့ပတ်သက်လို့တော့ကျွန်တော်ရဲ့သတိရတော့အမြင်ပါနော်သတိရတော့အမြင်နဲ့ဒီဘယ်မှာကံကြမ်းတဲ့လူရဲ့ညာတုံးနေတယ်ဒါလုံးဝစိုင်းနေတော့တော့မရှိဘူးဒီလိုကြီးနေကုန်တယ်ဆက်လို့တာပဲအာနာရှင်ရက်ဆက်နေကြတော့ဒီပါပဲအကျိုးပြရအောင်ကတော့ဒီလက်ရှိ NYDC ရပါတယ်ကျွန်တော်အကျိုးပြရတော့ပါမယ်လို့ဒီလူတွေတော့ကတော့အကျိုးခံစားခွင့်ကတော့ဘာမှသိရှိမှာမဟုတ်လို့ကျွန်တော်ထင်တယ်ပေါ့နောက်တစ်ခုက ဒီစီမံခန့်ရတာမြေရောစားတဲ့ဖွယ်ကြီးတွေဟိုမြေမသိတော့သူတွေပြောတယ်ခရီးရဆက်တယ်ပြီးတက်လာကြတယ်ဒီမသိဘူးအဲ့ဒီဆိုတာမြေမသိတော့သူကအထက်တက်ကလေးပြီးရင်အခုပြီးတဲ့ပြီးအောင်မြေဦးတာရောစားဝင်လုပ်နေတာတော့ဒါမဖြစ်သေးဘူးနော်နောက်ဥရင်းနဲ့လည်းတော့ဆန့်နေတယ်ပြီးတော့ကလေးတွေအားလုံးကအခုကသူကြီးမှုနဲ့ဘာမှမရှိဘူးဥရင်းနဲ့လည်းဒီနေ့လောက်တာမဟုတ်ဘူးတော့သူတော်လည်းသူတို့တည်းလုတ်ချအောင်လုတ်ချပါလိမ့်ဒါတော့ဘောမဖြစ်သေးဘူးကြောက်တယ်
ရန်ကုန်တိုင်းဒေသကြီးကဒီမြို့သစ်စီမံကိန်းအကောင့်ထဲပေါ်ဖို့စီစဉ်နေတာမှာကိုအေကြီးပိုင်ဆိုင်တဲ့လေယာမြေအပအဝင်ယာနဲ့ချီတဲ့လက်ပိုင်ရှင်တွေရဲ့လက်မြေဧကပေါင်းထောင်နဲ့ချီကိုတင်ဆက်ဖို့စီစဉ်နေတာပါ။တာဝန်ရှိသူတွေကတင်ဆက်မဲ့လက်မြေတွေအတွက်ရောချင်းငွေပေးတယ်ဆိုပေမဲ့အဲ့ဒီရောချင်းငွေပမာဏဟာသူတို့တင်ဆက်ခံရတဲ့လေယာမြေတန်ဖိုးရဲ့အဆမတန်နည်းနေတယ်လို့လည်းလက်သမားတွေကပြောဆိုကြပါတယ
်။ဟုတ်ကဲ့ဟိုဒီနေ့ကဒီလေးတွေဆိုတော့ပြောလိုက်တဲ့အခါကျတော့အော်ဒီလူတွေရဲ့သဘောဆန္ဒကိုဘာမှဟိုတော့ဘောနော်ဆန္ဒကိုဘာမှမကြည့်ဘူးသူလက်ချင်နေလို့ပြန်လာတော့အလုံးဝလက်မခံဘူးအဲ့တော့သူတဘောနဲ့သူဒီနေ့ငွေနဲ့ခဲပြီဆိုတာဘလူရဲ့ဟိုတော့ဘောနော်ဆုံးဖြတ်ချက်နဲ့သူရဲ့ဆုံးဖြတ်ချက်လားနိုင်ငံတော်ဆုံးဖြတ်ချက်လားအဲ့ဒါလေကျွန်တော်ဒီနေ့ဒီဘာမှကြိုးပြကြတော့မသိရဘူ
းဒီမြို့သစ်စီမံကိန်းကိုအရင်အစိုးရလက်ထက်မှာစတင်အကောင့်ထဲဖောက်ခဲ့တာဖြစ်ပေမဲ့အဲ့ဒီတုန်းကစီစဉ်ခဲ့တဲ့အကျယ်ဝန်းအပြင်နောက်ထပ်တိုးချဲ့မဲ့နေရာတွေမှာရှိနေတဲ့လေလုတ်တောင်သူတွေရဲ့သဘောဆန္ဒကိုအရင်ရယူခဲ့ခြင်းမရှိတဲ့အပေါ်လက်သမားတွေဘက်ကစိုးရိမ်ကြတယ်လို့လည်းကိုအေကြီးကဆက်ပြောပါတယ
်။ပြဿနာကဘယ်လိုရှိနေလဲဆိုတော့အဲ့မှာဒီဒေသခံတွေကတော့အခုတည်းကပြီးမဲ့20လို့ဆိုတော့ဒေနီယာမန်းဆိုတော့သူတို့လည်းနားလည်တာဘာမှမသိဖြစ်နေတယ်လေ။အဓိကပြဿနာအဲ့ဒါပေါ့နော်။နောက်တစ်ခုကသူကတိနေနေရမှာတောင်စီကကုသတဲ့ဒီကိဥပဒေဆိုရင်ကျွန်တော်တို့ရဲ့ဟိုကရာခွင့်ရပိုင်ခွင့်နဲ့ပတ်သက်လို့နေရာကျော်ချင်းနေတဲ့သူကတင်းပြပြီးမဲ့တယ်။အဲ့တင်းပြဆိုတာသိကြီးရဲ့လေယာဉ်မျိုးတွေနဲ့ပုံပြဒီရောင်ကြီးမှာတခြားနေရာမှာပြေးတော့ပြေးတာပြေးတာပြေးရတာဖြစ်တဲ့ပြန်တော့ထောင်ကျူးလို့ဒီနေရင်သူ့ရဲ့ရာဆိုရင်ကျွန်တော်တို့ကလေသွားပြန်ဆင်းပြောက်ချင်းပြပိုင်ဆိုင်မှုနဲ့ပတ်သက်လို့ကျွန်တော်တို့ကဒီသက်ဆိုင်ရာတရားရုံးကိုပြန်ပြီးတော့ခွင့်ရှိပါမယ်ရှိရောပေါ့နော်ဒီထောင်ကျူးတဲ့နေရာကိုတခြားလေပြည့်ဒီနေရင်ဖုန်းတဲ့ဒုံငါးပြန်ရတယ်တော့အင်းပြန်တခြားတော့ဖြတ်ပစ်ကြတယ်ဒါကဘလို့လဲဒီလိုကဒီမှာရှိနေတယ်မျက်နှာကြည့်ရတော့ဘာလို့ဒီမှာရှိရစိုက်ပြန်နေလဲဘာမှသူကဘာလည်းနာဘာမှသူကစိုက်ပြန်လာနေတော့မရှိဘူးဟိုဘယ်နေရာမှာဘာလို့မဘယ်နေရာမှာဘာလို့မနေတော့ဟိုပြည်ပြည်တွက်ကိုဘယ်လိုလုပ်နေဆိုတာကိုဒီကစိကပြန်နေဘာမှခြားနေမရှိဘူးလေဒီလိုချင်အောင်ဆောက်လုပ်တာလို့ဟိုကျွန်တော်တို့ဒီကတော့ဒီကြားအားလုံးဒီကလိမ့်လာတဲ့ခါကျတော့ဒါတွေတော့ပြည့်နေတဲ့ခါကျတော့လက်မခံနိုင်ဘူးကွာ
အနေဒီအစိုးရတက်လာပြီးနောက်ပိုင်းနိုင်ငံခြားကရင်းနှီးမြှုပ်နှံမှုတွေထင်သလောက်ရောက်မလာတဲ့အတွက်ပြည်ထောင်စုအစိုးရအပါအဝင်ရန်ကုန်တိုင်းဒေသကြီးနဲ့ပြည်내တိုင်းဒေသကြီးအစိုးရအသီးသီးတို့ဟာကိုနီကိုဟန်နဲ့ရင်းနှီးမြှုပ်နှံမှုတွေကိုဆွဲဆောင်နေကြတာပါဒါပေမဲ့လည်းလက်ရှိစတင်လဲပတ်နေပြီဖြစ်တဲ့တီလဝါဆက်မှုဇုံအတွင်းကလေယာဉ်မြေတွေကိုဥပိုင်ကုမ္ပဏီနဲ့လယ်သမားတွေအကြားခဏိအချိန်ထိပိုင်ဆိုင်မှုအငင်းပွားနေတာမှာမေလ12ရက်စနေနေ့ကတော့ရဲတပ်ဖွဲ့ကလက်နက်အင်အားသုံးဖြိုခွင်းခဲ့တာကြောင့်လယ်သမားတချို့ထိခိုက်ဒဏ်ရာရခဲ့ပါတယ်ဒီကိစ္စကိုရန်ကုန်တိုင်းဒေသကြီးအစိုးရကကြားဝင်ဆောင်ရွက်ပေးရတဲ့အတွက်ညှိနှိုင်းဆွေးနွေးနေကြတဲ့ကြားကပဲအဲဒီလိုတွေးထက်တန်ယူဖြစ်ခဲ့ရတာကြောင့်အနာဂတ်မှာအကောင့်ထဲဖော်လက်တန်သော OA မြို့သစ်နဲ့တခြားစီးပွားရေးဆောင်စီမံကိန်းတွေအတွက်အနာပိုင်တွေဘက်ကပွင့်လင်းမြင်သာမှုရှိဖို့လိုအပ်လာပါတယ်။ဒါအပြင်စီမံကိန်းတွေမစတင်ခင်မှာဒေသခံလူတွေရဲ့သဘောထားကိုအရင်ကောက်ယူပြီးနှုတ်နှစ်ဖက်ညှိနှိုင်းအပြေရှာနိုင်ကြမှသာရည်မှန်းထားတဲ့စီးပွားရေးဖွံ့ဖြိုးမှုတွေဟာလည်းအကောင့်ထဲဖော်နိုင်မှာဖြစ်ပါတယ်ခင်ဗျ။
ကိုယ်စော်ဝင်းလိုင်းစီစဉ်တင်ဆက်ပေးနေတဲ့စီးပွားရေးကဏ္ဍကိုနားဆင်ကြရတာပါရှင်။အခုတော့မတ်စုမြတ်မွန်စီစဉ်ထုတ်လွှင့်နေတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရပါမယ်။ရုပ်ရှင်နဲ့သတင်းတွေကိုအွန်လိုင်းပေါ်မှာဓာတ်ရိုက်ငှားရမ်းကြည့်ရှုနိုင်နားဆင်နိုင်တဲ့ဝန်ဆောင်မှုတွေအောင်မြင်နေချိန်မှာစမတ်ဖုန်းသုံးသူတွေအနေနဲ့ဂိမ်းတွေကိုဒေါင်းလုဒ်လုပ်ယူစာမလိုပဲအွန်လိုင်းကနေဓာတ်ရိုက်စထရီးမင်းလုပ်ပြီးကစားနိုင်မယ်။on demand game ဝန်ဆောင်မှုတွေတည်ထွင်လာကြတဲ့အကြောင်းမဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ
်လက်ခံဖုန်းတွေပေါ်မှာကစားနိုင်တဲ့ game နဲ့ဒီတည်ယူသွားနိုင်တဲ့ game set လေးတွေနဲ့ကစားနိုင်တဲ့ game ဈေးကွက်ကနေပြီးတော့2026ခုနှစ်မကုန်ခင်မှာဒေါ်လာ112ဘီလီယံထိဝင်ငွေရလိမ့်မယ်ဆိုပဲကိုသားညွန်ဦး၏Persistent Market Research ဆိုတဲ့ဈေးကွက်လေးလာရေးအဖွဲ့ကထုတ်တဲ့စီရင်ခံစာထဲမှာခန့်မှန်းထားတာ
ဒီဈေးကွက်ကတစ်နှစ်ကို10ရာခိုင်နှုန်းကျော်တိုးတက်နေတယ်ဆိုတဲ့ခန့်မှန်းချက်နဲ့တွက်ပြီးတော့ဒေါ်လာ112ဘီလီယံလို့ပြောတာမှတ်စီမံမှာလ လောလောဆယ်ရှိနေတဲ့တန်ဖိုးကဒေါ်လာ42ဘီလျံကျော်ဆိုတော့အခု2016ကနေပြီးတော့2026ခုနှစ်အတွင်းမှာဒေါ်လာ83ဘီလျံကျော်တိုးသွားမယ်ဆိုတဲ့သဘောပြ
။လောလောဆယ်ဒေါ်လာ42ဘီလျံကျော်မှာအများဆုံးဝင်ငွေရနေတာကတော့အာရှပစိဖိတ်ဒေသကရယ်နော်။နောက်နှစ်တွေမှာလည်း73ရာခိုင်နှုန်းနီးပါးလောက်အထိတိုးတက်နေဦးမယ်ဆိုပဲ။အဲဒါကြောင့်လဲ mobile gaming ပေါ်မှာအခြေခံတဲ့ game လုပ်ငန်းတွေကသူ့ထက်ကဥအောင်လို့အပြိုင်တီထွင်နေကြတာရှင်။အခုလဲလက်ကင် smartphone တွေပေါ်မှာ game ကစားနိုင်အောင်လို့ဝန်ဆောင်မှုပေးတဲ့လုပ်ငန်းတွေက Finland နိုင်ငံက Hatch ဆိုတဲ့ကုမ္ပဏီက game အမျိုးအစားပေါင်း200လောက်ကို download လုပ်ဆရာမလိုပဲနဲ့ဓာတ်ရိုက် streaming လုပ်ကစားနိုင်မယ်ဝန်ဆောင်မှုကိုပေးနေပြီလေ
for a place to share new experiences where you can enjoy every game together.
ဟက်ဆိုတာကမြန်မာနိုင်ငံမှာလူသိများတဲ့ Angry Bird Game ကိုထွင်တဲ့ Rovio Game ကုမ္ပဏီရဲ့အခွဲတစ်ခုတဲ့သူတို့က Mobile Game 200လောက်ကိုကစားခြင်းတဲ့အချိန်ချက်ချင်းကစားနိုင်အောင်လို့ Smartphone App ထွင်လိုက်တာလေ Online ပေါ်မှာ Direct Streaming လုပ်ပြီးတော့ရုပ်ရှင်တွေကြည့်နိုင်တဲ့ Netflix တို့တချင်းနားထောင်နိုင်တဲ့ Spotify တို့လိုမျိုး Hatch ကလည်း Game တွေကို Streaming ဝင်ဆောင်မှုပေးနိုင်အောင်ဖန်တီးလိုက်တာပေါ့ဗျာ
If you look what's happened to other forms of media so music has gone streamingmovies tv series have gone streaming it's just a way more convenient way
ဒီ media လုပ်ငန်းတွေဘယ်လိုပြောင်းလဲကုန်လဲကြည့်မယ်ဆိုရင်ဂီတရုပ်ရှင် tv series တွေအားလုံး streaming ဝင်ဆောင်မှုပေးနေကြပါပြီကိုယ့်အတွက်ဖျော်ဖြေမှုကိုလွယ်လွယ်ကူကူအဆင်ပြေပြေကြနိုင်တဲ့နည်းလမ်းတစ်မျိုးပါ play ဆိုတဲ့ click ကို click လုပ်လိုက်တာနဲ့ mobile phone ပေါ်မှာ game ကစားလို့ရသွားမှာပါ game တွေကို streaming ဝင်ဆောင်မှုပေးတာက online ဝင်ဆောင်မှုဖြစ်တော့လူမှုကွန်ရက်တွေတခြားဝင်ဆောင်မှုတွေနဲ့ချိတ်ဆက်ပေးနိုင်ပါတယ်ကစားသူချင်းချင်းကြမှာသူတို့ကြိုက်ကြတဲ့ game တွေနဲ့ဆက်နွယ်ပြီးပေါင်းစည်းပေးနိုင်ပါတယ
်။ Hatch Mobile Streaming လုပ်ငန်းကိုပူးတွဲတည်ထောင်ခဲ့တဲ့ SRUT လာပါ။တခုရှိတာသူတို့ရဲ့ app ကလောလောဆယ် Finland နိုင်ငံက Android smartphone တွေမှာပဲတုံးလို့ရသေးတယ်။ဒါပေမဲ့ကစားချင်တဲ့ game တွေကို download လုပ်နေစရာမလိုပဲနဲ့ online ပေါ်မှာဓာတ်ရိုက် streaming လုပ်ကစားနိုင်မဲ့ဝန်ဆောင်မှုမျိုးတွေကတော့ပို့ပြီးတော့ခက်စားလာဖို့ပဲရှိတယ်လို့တွက်ပြီးသူတို့ကစလုပ်နေတာလို့ဆိုတယ်။
Many of the heavy hitting brands in the games industry are looking into subscription at the moment. We think it's kind of the future.
Game လုပ်ငန်းတွေကနာမည်ကြီးအမှတ်တရစီအတော်များများကလာစဉ်ကြီးနှစ်စဉ်ကြီးယူပြီးဝန်ဆောင်မှုပေးနိုင်မှုအခုစဉ်းစားနေကြပါပြီ။ကျွန်တော်ထင်တော့အနာဂတ်မှာအဲ့ဒီလိုပဲဖြစ်တော့မယ်ထင်ပါတယ်။ကျွန်တော်တို့ Hatch က mobile device တွေပေါ်မှာ game ကစားနိုင်အောင်လုပ်ပေးထားတဲ့အတွက်နည်းပညာအရအကန့်အသတ်မရှိချဲ့နိုင်ပါတယ်။ဒီကနေ့ခေတ်မှာ game ကစားသူအများစုအဓိကကစားနေကြတာ smartphone တွေပေါ်မှာပါ။ဒါကြောင့်ကျွန်တော်တို့ကစမတ်ဖုန်းသုံးသူတွေအတွက် game ကောင်းကောင်းကိုလွယ်လွယ်ကူကူချက်ချင်းကစားလို့ရအောင်အာရုံစိုက်လုပ်နေတာပ
ါ Xbox game တွေထုတ်နေတဲ့ Microsoft ကုမ္ပဏီက2019ခုနှစ်ဇွန်လတုန်းကပဲ Xbox Game Pass ဆိုတဲ့ဝန်ဆောင်မှုအသစ်ကိုစခဲ့တာမဟုတ်လားဗျတစ်လကို10ဒေါ်လာဝန်ဆောင်ကယူပြီးတော့ Xbox game ပေါင်း100ကျော်ကို download လုပ်ကစားနိုင်အောင်လို့လုပ်ပေးလိုက်တာလေ
I think the future of gaming is you'll have a set of really core gamers that are going to want to pre-order and buy and play those games day one when they come out
game အသစ်မထွက်ခင်မှာကြိုမာထားပြီး game ထွက်ထွက်ချင်းနေမှာကစားကြင်ကြတဲ့အမကဲ gamer တွေရှိသလိုပေးတဲ့ဈေးနဲ့တန်တာကိုလိုချင်တဲ့ဈေးနည်းနည်းနဲ့ game အမျိုးပေါင်း100လောက်ကစားကြင်တဲ့ gamer တွေလည်းရှိပါတယ်အနာဂတ် game လုပ်ငန်းအတွက်အဲ့ဒီလို gamer နှမျိုးကအရေးကြီးပါတယ
် Microsoft Xbox က Aaron Greenberg ပြောသွားသလိုပဲ on demand လို့ခေါ်တဲ့ဒီကိုလိုချင်တာကိုပဲရွေးချယ်အဖို့အခပေးပြီးကစားနိုင်တဲ့ game ဝင်ဆောင်မှုမျိုးကိုသဘောကျသူတွေရှိတာကြောင့်လဲအခုဆိုလို့ရှိရင်ဒီ Sony က PlayStation Now ဆိုပြီးတော့လာစင်ကြီးပေး game တွေကစားနိုင်တဲ့ဝင်ဆောင်မှုလုပ်ထားတယ်။ EA ကလည်း EA Access ဆိုပြီးတော့ on demand ဝင်ဆောင်မှုရှိနေပါပြီ
။ဒါပေမဲ့တချို့ကျတော့ game ကိုကိုယ်တိုင်ဝယ်ပြီးတော့ game set နဲ့ကစားရတာမျိုးကိုမှဆွဲလန်းနေကြသူတွေလည်းရှိနေသေးတယ်လို့ game တွေနဲ့ပတ်သက်ပြီးတော့ online သတင်း website GameSpot က Tamuel Hussein ကပြောတယ်ဗျ။
Building a subscription model into gaming is definitely a smart idea. I don't know whether it's
လာစင်ကြီးနှစ်စင်ကြီးယူပြီးဂိမ်းဝင်ဆောင်မှုပေးတဲ့လုပ်ငန်းကတိတ်ကိုကောင်းတဲ့အကြံစီလို့ထင်ပါတယ်။ဂိမ်းကစားကြသူတွေအတွက်ဒီဝင်ဆောင်မှုမျိုးကမကြခင်မှာပထမဦးစားပေးရွေးချယ်တဲ့နည်းလမ်းဖြစ်လာမလားဆိုတော့ကျွန်တော်မပြောနိုင်ပါဘူး။ဂိမ်းတွေကိုဝယ်ပြီးစုကြသူတွေလည်းအများကြီးရှိပါတယ်။ Digital ဂိမ်းတွေကိုကိုယ်ပိုင်လက်ဆုပ်လက်ကင်မပိုင်ဘဲမဝယ်ချင်တဲ့သူတွေလည်းအများကြီးပါ
။ရုပ်ရှင်ဂီတလောကကိုကြည့်လို့ရှိရင်on demand ဝင်ဆောင်မှုနဲ့ streaming လုပ်ငန်းတွေကပိုပြီးတော့မှကျေပြန့်လာတယ်အောင်မြင်လာတယ်အဓိကကတော့ကိုရုပ်ရှင်ကြည့်ခြင်းတဲ့အချိန်သချင်းနားထောင်ခြင်းတဲ့အချိန်မျိုးမှာအိမ်ပြန်ထွက်ဆရာမလို့ online ပေါ်မှာပဲလွယ်လွယ်ကူကူအဖိုးခပေးပြီးတော့ကြည့်နိုင်နားထောင်နိုင်တော့အဲ့ဒါကိုလူတွေကသဘောကျကြတာပါနောက်ပြီးတော့လာစင်ကြီးပေးထားကြတဲ့သူမျိုးဆိုရင်လည်းရွေးချယ်ကြည့်နိုင်နားထောင်နိုင်တာတွေကအများကြီးပဲလေအဓိကကတော့လွယ်ကူအဆင်ပြေမှုပေါ့ဂိမ်းကကြတော့အပျော်ရမ်းကစားတဲ့ပရိသတ်နဲ့အချိန်အများကြီးပေးပြီးကစားကြတဲ့အမာခံဂိမ်းမာတွေကြားမှာကြွားမှာပါ တမောဟူစိန်ကလည်းအဲ့ဒီအချက်ကိုပဲထောက်ပြတာပ
ါ People are naturally inclined to do it now because they have ideas like Netflix and that kind of stuff and it works for mobile games
Netflix လို့ဝန်ဆောင်မှုမျိုးကြောင့်အဲ့ဒီလို subscribe လို့တောင်မျိုးကိုအခုလူတွေစိတ်ဝင်စားလာကြပါတယ် mobile game တွေအတွက်တော့အတိုင်းအတာတစ်ခုတည်းအောင်မြင်နိုင်ပါတယ်ဒါပေမဲ့တခြား game set တွေနဲ့ကစားရတဲ့ game မျိုးကရတဲ့အတွေ့အကြုံကိုဆွဲနေကြသူတွေကိုတော့ဆွဲဆောင်ဖို့ပိုခက်မယ်လို့ထင်ပါတယ
် smartphone တွေပေါ်မှာလူတွေအားကိုးကြတဲ့အပိုင်းကိုတော့ short တွက်လို့မရတော့ဘူးထင်တယ်ဗျသူတို့ပြဆိုတော့ဒီ smartphone ပေါ်မှာရနိုင်တဲ့ဖြော်ပြပေးပိုင်းကလည်းတော်တော်လေးရေးပါတာကျွန်တော်တော်မှအခုဆိုရင်ရုပ်ရှင်တွေကိုကျွန်တော်ဖုန်းပေါ်မှာပဲကြည့်တော့တာမဆွေမမောစိတ်ကူးပေါက်လို့ဂိမ်းကစားခြင်းလည်းဒီဖုန်းပေါ်မှာပဲကစားလိုက်တာဆိုတော့ကျွန်တော်တို့လိုမျိုး smartphone သုံးသူတွေအတွက် on demand game streaming ဝင်ဆောင်မှုတွေလောက်လာတာနောက်ဆိုရင်အပြိုင်ဆိုင်ဖြစ်လာမယ်ထင်တယ်ဗ
ျ Netflix တို့ Spotify တို့လိုမျိုး mobile game streaming လုပ်ငန်းကြီးကျယ်လာမလားဆိုတာကတော့အခုပြောဖို့ခက်ပေမဲ့ smartphone သုံးသူတွေများလာတာနဲ့အမျှသူတို့ကိုဆွဲဆောင်နိုင်တဲ့တီထွင်ဖန်တီးမှုသစ်တွေကိုပို့ပြီးမြင်လာရမှာကတော့သိကြပါရဲ့ရှင
်။မဆုမြတ်မွန်စီစဉ်ပြီးကိုသားညွန်ကူညီတင်ဆက်တဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုနားဆင်ကြရတာပါ။အခုဆက်ပြီးအမှုပညာလောကသတင်းတိုးတိုးထွားထွားတွေကိုစူးစီးတင်ဆက်ထားတဲ့တက်တက်ရောင်သတင်းလွှာကိုနားဆင်ကြရပါမယ်။မအေးတနာကျော်စီစဉ်တင်ဆက်ထားပါရဲ့ရှင်။
မင်္ဂလာပါရှင်။အားလုံးစိတ်နဲ့ပျော်ရွှင်ပွားပါကြပါစေ။ဒီတစ်ပတ်တက်တဲ့အောင်တင်လောက်မှာတော့မကြခင်မှာတချင်းအစ်စ်ထွက်တော့မယ်ဆိုတဲ့ Apple အဖွဲ့ရဲ့တချင်းတဲ့။ပြီးတော့အာရှတလောကနာမည်အကြီးဆုံး model လေးစုပြီးတော့အာရှ model ပွဲတော်ကိုဆင်နွှဲခဲ့ကြပါတယ်။ဒီလိုမျိုးကမ္ဘာတလောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူထွက်တာတွေကိုပြောပြပေးသွားပါမယ်။ထရီလီနိုင်ငံကကမ္ဘာကျော် pop ဂီတာအဖွဲ့ဖြစ်တဲ့ Apple အဖွဲ့ဟာ35နှစ်အတွင်းမှာပထမဆုံးအကြိမ်အနေနဲ့တချင်းနှစ်ပုဒ်ကိုအခုဒီဇင်ဘာမှာထုတ်ဖို့ရှိနေပါတယ်။ Apple အဖွဲ့ကဂီတာအဖွဲ့တွေထဲမှာစီးပွားရေးရအောင်မြင်ဆုံးဂီတာအဖွဲ့ဖြစ်ပြီးတော့တေးတပြားနဲ့တချင်းတစ်ပုဒ်ထဲတေးတပြားစုစုပေါင်း385တန်းကျော်လောင်းချနိုင်ခဲ့တာပါ။1983ခုနှစ်ကနေပြီးတော့သူတို့အဖွဲ့ကွဲသွားခဲ့တဲ့1982ခုနှစ်ကြားမှာတေးတပြား9ခုထုတ်လုပ်ဖြန့်ချိခဲ့ပါတယ်။အမျိုးသား2ဦးအမျိုးသမီး2ဦးနဲ့အဖွဲ့ထားတဲ့အဖွဲ့ဝင်4ဦးပါအဘအဖွဲ့ကသူတို့တချင်းတဲ့နဲ့ပတ်သက်လို့ကြေညာချက်ထုတ်သွားခဲ့ပါတယ
် I would say all the way from when we started back in 2013 the most frequently asked question has been what happened afterwards
အဖွဲ့ကိုဖျက်လိုက်ပြီးတော့35နှစ်လောက်ကြာတဲ့အခါမှာကျွန်တော်တို့တွေပြန်ပေါင်းပြီးတော့တချင်းတွေပြန်လုံးကြရင်ကောင်းမယ်ဆိုပြီးတော့စဉ်းစားမိပါရင်တကယ်တမ်းပြန်လုံးဖြစ်တော့လဲအရင်ကတည်းကဘာမှပြောင်းမသွားသေးပါဘူးခဏလေးအားလည်းရဲ့အပန်းပြေခီးထွက်ဖို့ခွင့်ယူပြီးတော့ပြန်လာသလိုခံစားရပါတယ်လို့သူတို့ရဲ့ကြေညာချက်မှာပြောထားပါတယ်သူတို့အစ်စ်တွေနဲ့တချင်းနှစ်ဖုတ်ထဲမှာ I still have faith in you ဆိုတဲ့တချင်းကိုတော့သူတို့ကိုစားပြုတဲ့ကာတွန်းရုပ်တွေနဲ့ဂီတဗီဒီယိုတွေမှာဖျော်ပြမှာဖြစ်ပြီးတော့ဒီကမှမှာထုတ်လင်းပါလားအဘအဖွဲ့ဟာ1984ခုနှစ်ကကျင်းပတဲ့ Eurovision တချင်းအဆိုပြိုင်ပွဲမှာ Waterloo ဆိုတဲ့တချင်းနဲ့အနိုင်ရပြီးတော့ကြော်ကြားလာခဲ့တာပါ Dancing Queen, Mamma Mia, Thank You for the Music နဲ့ Many 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 ဆိုတဲ့တချင်းတွေနဲ့တကွာလုံးမှာပောက်ခဲ့ပါတယ်အခုတော့အဘအဖွဲ့သားတွေရဲ့အသက်တွေလည်း60 90ရှိကုန်ကြပါပြီ။အရင်တော့ကသူတို့အဖွဲ့ပြန်ပြီးတော့စူးစီးဖို့တိုက်တွန်းကြတာတွေကိုတစ်ချိန်လုံးညင်းနေခဲ့ပြီးတော့မှတခါတလေပဲအတူတွဲပြီးတော့ဖြိုပြတာတွေရှိခဲ့တာပါ။ဇနီးမောင်နှံဇုံနှဲနှစ်တွဲနဲ့ဖွဲ့ထားတဲ့သူတို့အဖွဲ့ဟာလင်းနေမယားတွေကွဲပြဲကြပြီးတော့သူတို့အဖွဲ့လည်းပြတ်သွားခဲ့တာဖြစ်ပါရှင်။အာရှတလောကနာမည်အကြီးဆုံး model တွေပြီးခဲ့တဲ့သတင်းပတ်တင်းငရီနေမှာတောင်ကိုရီးယားနိုင်ငံဆိုးမြို့တော်မှာရောက်ရှိခဲ့ကြပြီးတော့နှစ်စဉ်ကျင်းပနေကြအာရှမော်ဒယ်ပွဲတော်မှာပါဝင်ဆင်နွှဲခဲ့ကြပါတယ်။ဂီတဖျော်ဖြေပွဲတွေရော fashion show ပွဲတွေရောစုပေးပွဲအခမ်းအနားတွေကိုရောဒီပွဲတော်မှာကျင်းပခဲ့ပါတယ်။တောင်ကိုရီးယား K-pop အမျိုးသားအဖွဲ့တစ်ခုဖြစ်တဲ့ UNB အဖွဲ့ကလည်းဖျော်ဖြေခဲ့သလို K-pop နာမည်ကျော်အဆိုတော်ကျောင်းလီကတော့ fashion အကြဆုံး fashionista ဆုရခဲ့ပါတယ်။သူပါဝင်ခဲ့တဲ့မြို့သမီး K-pop အဖွဲ့ Nine Music အဖွဲ့နဲ့လွန်ခဲ့တဲ့နှစ်ပိုင်းကဒီဘွဲမှာဖျော်ဖြေခဲ့တာကိုအမှတ်ရမိတယ်လို့စုယူရင်းနဲ့ကြောင်းလီကပြောသွားပါတယ်။ဒီညဒီဘွဲကိုတက်ရောက်ဖို့ဖိတ်ကြားခံရတာအခုလိုစုတွေရတာအတွက်ကျွန်မရန်ကိုကျေးဇူးတင်ပါတယ်။
ခုနကဗီဒီယိုကြည့်ပြီးတော့မှတိတ်မကြသေးတဲ့နှစ်ပိုင်းမှာဒီလိုဖျော်ဖြေခဲ့တာကိုတွားပြီးတော့သတိရမိပါတယ်။ဒီညဖျော်ဖြေပွဲတရားခွင့်ရတာအရန်ကိုဂုဏ်ယူပါတယ်ရှင်လို့အသက်28နှစ်ရှိလာပြီဖြစ်တဲ့ကျောင်းလီကပြန်ပါရင်ဒီပွဲတော်ကိုတရုတ်အိန္ဒိယဖိလစ်ပိုင်နဲ့ထိုင်းနိုင်ငံတို့ကမော်ဒယ်တွေလာရောက်ခဲ့ကြပါတယ်။ထိတ်တဲမော်ဒယ်တယောက်ဖြစ်ဖို့အတွက်ကိုကိုကိုယုံကြည်မှုအပြည့်ရှိဖို့ကအဓိကပါပဲလို့ထိုင်းကမော်ဒယ်ထရီဆန်နူဆိုရနမ်ကပြောပါတယ်။ထိုင်းကနောက်ထပ်မော်ဒယ်တစ်ယောက်ဖြစ်တဲ့ဆက်ဗီနာမိုင်ဆန်ကာကတော့အေးရှားမော်ဒယ်ဆုရသွားတာပါ။ဒီစုကိုရတဲ့အတွက်ရမ်းလဲဝမ်းသာရမ်းလဲခုံယူမိပါတယ်။မျှော်လင့်မထားပေမဲ့လည်းအရန်ကျေးဇူးတင်ပါတယ်လို့အသက်24နှစ်ရွယ်ဆက်ဗီနာမိုင်ဆန်ကာကပြောသွားပါတယ်။တောင်ကိုရီးယားရုပ်ရှင်မင်းသမီးဟန်ဟေဂျင်နဲ့ K-pop အဖွဲ့တစ်ဖွဲ့ဖြစ်တဲ့ B-top တို့လည်းဆုတွေရသွားခဲ့ပါတယ်ရှင်။ဒီတဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yacht. I'll have my own jet. နာချွေတက်တန်ရောင်တည်င်းလွာကိုနားဆင်ခဲ့ကြရတာပါရှင်ဒီတစ်ပတ်သူယုံကြည်ရာအစီအစဉ်မှာတော့ဘိတုကပညာရှင်စာရေးဆရာမမေကိုးကဘာကိုယုံကြည်တယ်လဲဆိုတာနားဆင်ကြရပါမယ်မမိုးဖြူစီစဉ်တင်ဆက်ထားပါတယ
်ဓမ္မကရာသီဥပောင်းလဲခြင်းကိုယုံကြည်သူဖြစ်ပြီးတော့တဘာရာတီဥရူပဝင်းစင်းနဲ့လာရောညီတွေရှိပြီးတော့နေတိုင်းသူကိုအချိုးပြတဲ့အစာအုပ်မြောက်ကိုဆက်လို့တင်တယ်လို့ယုံကြည်သူဖြစ်ပါတယ်။ဖုန်တိုင်းတွေ၊ငရင်တွေ၊မိလာမှုတွေ၊ရေပြက်လက်မှုတွေ၊ရေကြီးရေကျန်းတာတွေ၊ကမ်းမပြိုတာတွေ၊အားနည်းတဲ့ရေမြောက်သွားစနစ်နဲ့ရေစိုးပိုက်တွေ၊အတန်ဆူညံတာတွေ၊လူညီညံတာတွေ၊ရာသီဥပိုပြင်းတာတွေ၊အပူလိုက်ရိုက်ခတ်တာတွေနဲ့စိမ့်လန်းဆိုပြီးတဲ့တပင်ပန်းမှန်ဥယျာဉ်နဲ့ပါတာတွေကြောင့်လူတွေအထူးသဖြင့်မြန်မာပြည်သူတွေဆက်စင်းဆက်စင်းရဒုက္ခရောက်ကြရပါတယ်။1996ခုနှစ်ကနေပြီးတော့2015ခုနှစ်ထိသဘောပေးတဲ့ခံရဆုံးနိုင်ငံတော်မြန်မာနိုင်ငံဒူရီယာနေရာမှာရှိပါရဲ့။ရာသီဥတုကတကယ်ပြောင်းလဲဆိုးရွားလာမှာဖြစ်တော့တဲ့ကြောင့်မို့လို့ကြိုတင်ပြသထားဖို့လိုအပ်ပါတယ်။မုန်တိုင်းတက်ခိုက်မှုမြန်မာဖြစ်တဲ့အတွက်ကြောင့်မို့လို့အသံအုပ်ရင်ပြသခြင်းနေကြုံနိုင်ပါတယ်။မိုးသီးထစားရာသီမှာဖြစ်တဲ့အတွက်ကြောင့်မို့လို့ရေရှမ်းမယ်၊မြေဆူလာပြုံးတိမယ်၊နေရာအဆောက်အဦလည်းငင်းငယ်တက်စီဆောက်ဆုံးမှာဖြစ်ပါတယ်။ရည်ကြီးမဲ့ပေတွေရှိလာမှာဖြစ်တဲ့အတွက်ကြောင့်မို့လို့အင်ယာစာဦးတွေမကောက်ဘူး။တဘာပိုင်ဝင်ချင်းပြည့်စည်မယ်။ရည်တို့ညဉ့်ဉန်းမှုကြောင့်ယောဂါတွေထူပြောမယ်။အသက်အန္တရာယ်ဆုံးရှုံးနိုင်ပါတယ်။လူတယောက်တခုချင်းစီရဲ့ပြုမှုဆောင်ရွက်ချက်တွေကလောကကြီးကိုနည်းနည်းအများတရားမှုရှိပါတယ်။အထူးသဖြင့်စာအုပ်တလုံးတိစောက်တော်မယ်ဆိုရင်ကဘာကြီးပေါ့ကျိုးတရားမှုအများကြီးဖြစ်ပေါ်နိုင်ပါတယ်။ဒါကြောင့်အခြေခံအားဖြင့်စာအုပ်တလုံးဆက်လုပ်ရခံမှာရောအသုံးပြုစဉ်ခံမှာရောထွက်ရှိလာတဲ့ကာဗွန်ဒိုင်အောက်ဆိုက်ထုတ်လုပ်မှုကိုတနိုင်ဆုံးရောရှားပေးနိုင်တယ်။ရင်ရင်းမြေထိခိုက်မှုကိုထိန်းသိမ်းပေးနိုင်တယ်။ဆွမ်းအုံချမှုကိုရှော့ရှားပေးနိုင်တယ်။ဘေးရွက်မြေကြီးနဲ့ပါပြီးတော့ဘဝင်းချင်းကိုထိန်းသိမ်းဆော့ရှားပေးနိုင်တယ်။အစာအုပ်မျိုးကိုစားလို့တင်ပါတယ်။ဒါကြောင့်အစာအုပ်တစ်ခုစားလို့မယ်ဆိုရင်စာစရိတ်မဲ့ဒီဇိုင်းနဲ့စားလို့ဖို့လိုအပ်ပါတယ်။စာစရိတ်မဲ့ဒီဇိုင်းနဲ့စောင့်ထားတဲ့အစာအုပ်ရာဆိုရင်ဆွမ်းရဲ့ရင်းမြေကိုထိန်းသိမ်းပေးတယ်။အသုံးပြုလို့ရတဲ့အရာမှန်သမျှကိုပြန်လည်အသုံးပြုနိုင်အောင်စူးစမ်းပေးတယ်။စာဥစလုံးနေစင်မှာရောအသုံးပြုနေစင်ခိုက်မှာမှာပတ်ဝန်းကျင်ကိုအနည်းဖြစ်စေတဲ့ဓာတ်ဥတန်းခွေတွေစုပ်ပြပစ္စည်းတွေထုတ်လုပ်မှုနည်းနိုင်ဆုံးဖြစ်အောင်လို့ရည်ရွယ်တည်ဆောက်ထားတယ်။ဒေသရာသီဥရုယွာရင်ချင်းမုတ်ထုံတဲ့စင်လာအနည်းပတ်ဝန်းကျင်နဲ့လာရောက်ညူတွေဖြစ်အောင်တည်ဆောက်ထားတယ်။လူရထိုင်းမှုစနစ်ကိုမြင့်တင်ပေးတယ်။ကျန်းမာတိုးတက်မှုကအစအစပြီးတော့ရရှိအကျိုးပြုထောက်ပံ့ပေးတယ်။တရှိဝန်းကျင်လောကကိုလည်းမပြတ်စင်နာကူညီထောက်ပံ့ပေးတယ်။ဒီလိုစစ်စင်မဆိုင်နဲ့တခြားရချင်းအောင်ရရှိတဲ့တဘာပဝင်းချင်းဆိုင်ရာကြိုးကျေးဇူးတွေကတော့လင်းနဲ့အရေးသွေးကိုတိုးတက်ကောင်းမွန်စေတယ်။တန်ရှင်းနဲ့ရေရရှိရာကိုညီထောက်ပံ့ပေးတယ်။ဘေးရွက်ဆိုးကျိုးနည်းတဲ့စုပ်ပြပစ္စည်းတွေနဲ့လက်ဝန်းချင်းကိုကြိုးပြုတယ်။ပြန်လဲဖြည့်တည်နိုင်တဲ့တဘာဝဆိုင်ရာရည်မြင့်များကိုသာအသုံးပြုထားတယ်။ကဘာကြီးပုံတွေလာမှုကိုချက်ချက်တားဆီးပေးနိုင်တယ်။ကြေရဆက်တိုင်မှုစနစ်တွေကိုခွင့်ပြုထုတ်တတ်စေတယ်။စစ်စင်မဒီဇိုင်းနဲ့အစားအုပ်တွေစောက်လုပ်မယ်ဆိုရင်လူမှုရေးဆိုင်ရာကြိုးကျေးဇူးတွေရရှိမှာဖြစ်ပါတယ်။
ကျိုးကျေးဇူးတွေကတော့ဒေသတွေမှာရှိတဲ့စီးပွားရေးစနစ်တွေကိုအပိတ်ထပ်ပံပေးတယ်။နေထိုင်သူတွေကပတ်ဝန်းကျင်ထဲတည်းရမှာဝန်ရကွန်ကြီးမှာဖြစ်တော်ရကြမလို့ကိုကိုကိုလေးစားစေတယ်။ထိုင်သူတွေရဲ့စိတ်ကိုကြည်နုချမ်းမြေစေတယ်။ဆက်ဆွေးမဲ့ဇာတ်နဲ့ဆက်လုပ်တော်ရကြမလို့စီးပွားရေးဆိုင်ရာဝန်ကြီးဆိုင်ရာအကျိုးကျေးဇူးတွေရရှိမှာဖြစ်ပါလေ။စွိုင်းနဲ့အလင်းကိုကျိုးစီတုံးချနေအောင်ထပ်ပံပေးရတဲ့ကြောင့်မို့လို့စွိုင်းရင်တုံးချမှုကိုရှော့ချပေးနိုင်တယ်။ဒီတိုင်းသူတို့ရဲ့ကျန်းမာရေးကိုလွတ်တက်စေတဲ့ကြောင့်မို့ဖြောင်းနာမှုရှော့ချစေတယ်။ဒီစာအုပ်တွေကမုံတိုင်းပေးရေးကြီးတဲ့ပေငရင်ပေးတွေကနေပြီးလုံးမရအောင်ချက်ခိုင်တန်တင်းအောင်တိစောက်ထားရတဲ့ကြောင့်မို့လို့တာရှိခံတဲ့အပြင်ကိုပြင်ပကနေပြီးတော့စွိုင်းရင်ရေးစားရထောက်ပံ့ပစ္စည်းတွေမရရှိရင်လည်းတပတ်လောက်မိခုတ်ရှိနေတိုင်းနိုင်အောင်လို့ထောက်ပံ့ပေးထားတယ်။ဒါကြောင့်တပားပမရသူဒါရောင်းကြီးတွေရှိပြီးတော့နေတိုင်းသူကိုကြိုးပြုတယ်ဆက်စိမ့်မဲ့ဒီဇိုင်းနဲ့ဆောက်ထားတဲ့ကောင်းကိုဆောက်လုပ်တင်လို့ဆောက်လုပ်ပေးတာ
။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပေးဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်ပေးတဲ့သူယုံကြည်ရာကဏ္ဍကိုနားဆင်ခဲ့ကြရတာပါ VOA American အသံရဲ့အင်္ဂါနေ့မနက်ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီကနေ9နာရီအထိစောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်တနင်္လာနေ့ညဘက်အစီအစဉ်တွေအဆုံးမသတ်ခင်မှာမြန်မာနဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုဇော်ဝင်းလိုင်ကကြေညာပေးပါမယ်ရှင
်။အစ္စရေးနိုင်ငံမှာရှိတဲ့တန်ယုံကိုတယ်လီဗီဗ်ကနေဂျေရုဆလင်မြို့ကိုအမေရိကန်ပြည်ထောင်စုကတရားဝင်ပြောင်းရွှေ့ဖွင့်လှစ်လိုက်ပါပြီ။ဒီလိုကိစ္စအပေါ်ကန့်ကွက်ဆန္ဒပြသူတွေကိုအစ္စရေးကအကြမ်းဖက်နေနှင်းခဲ့တာကြောင့်တိုက်ဆုံသူအနည်းဆုံး38ဦးနဲ့ထိခိုက်ဒဏ်ရာသူများနဲ့ချီရှိနေတဲ့ကြားကပဲတန်ယုံကိုပြောင်းရွှေ့လိုက်တာပါ။အကြမ်းဖက်ဆန္ဒပြမှုတွေဖြစ်ပေါ်နေတဲ့နေရာနဲ့ကီလိုမီတာ100လောက်ဝေးတဲ့နေရာမှာအမေရိကန်နဲ့အစ္စရေးအရာရှိတွေကတန်ယုံဖွင့်ပွဲကိုကျင်းပခဲ့တာဖြစ်ပါတယ်။တန်ယုံဖွင့်ပွဲအတွက်သွားတဲ့အမေရိကန်ကိုယ်စားလှယ်အဖွဲ့ဝင်တမရထရမ့်ရဲ့သမက်ဖြစ်သူအင်ပီရိုအချမ်းပေဂျက်ရက်ကူရှင်နဲကတော့တမရထရမ့်မှာရှေ့မှာတာဝန်ထမ်းဆောင်ခဲ့ကြတဲ့တမရအဆက်ဆက်ကတန်ယုံရွှေ့ပြောင်းတဲ့ကိစ္စအတွက်အချင်းချင်းနောက်ဆုတ်ခဲ့ကြပေမဲ့ဒီတမရကတော့ပြောတဲ့အတိုင်းတကယ်လုပ်တဲ့သူဖြစ်တယ်လို့ဖွင့်ပွဲမှာပြောကြားခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့ဆူရာဘာယာမှာတနင်္လာနေ့ကဖြစ်သွားခဲ့တဲ့အသေးခံဘုံခွဲတိုက်ခိုက်မှုကိုမိသားစုတစ်ခုတည်းကလူ5ဦးကနေပြုလုပ်ခဲ့တာလို့ရဲတပ်ဖွဲ့ကပြောပါတယ်။အဲ့ဒီတိုက်ခိုက်မှုကြောင့်လူ10ဦးထိခိုက်ဒဏ်ရာရသွားခဲ့ပါတယ်။တနင်္ဂနွေနေ့တုန်းကလည်းအကြမ်းဖက်ဖျားเจ้าတွေကိုအကြမ်းဖက်တိုက်ခိုက်မှုပြုလုပ်ခဲ့တဲ့အတွက်အနည်းဆုံးလူ73ဦးသေဆုံးပြီးတော့42ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။မြောက်ကိုရီးယားကကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ဟာဆွေးနွေးညီညွတ်မှုတွေပြုလုပ်ဖို့တရုတ်နိုင်ငံဘေကျင်းမြို့ကိုရောက်ရှိနေကြောင်းတောင်ကိုရီးယားမီဒီယာဂျပန်နဲ့တောင်ကိုရီးယားမီဒီယာတွေမှဖော်ပြနေကြပါတယ်။တရုတ်နိုင်ငံကိုရောက်လာတဲ့မြောက်ကိုရီးယားကိုယ်စားလှယ်တွေဟာနိုင်ငံတော်အက်ဂေဟာကိုတွားခဲ့ကြတယ်လို့ဆိုပါတယ်။အီရန်နိုင်ငံမှာကျင်းပတဲ့လွတ်တော်ရွေးကောက်ပွဲရလတချို့ကိုကြေညာပြီးတဲ့နောက်ရှီးယားဘာသာရေးခေါင်းဆောင်မုခ်တာရာအယ်ဆာရာကိုထောက်ခံသူတွေဟာမြို့တော်ဘက်ဒိုက်ရဲ့လမ်းမတွေပေါ်ထွက်ပြီးတင်းငွေတွေကအောင်ပွဲခံခဲ့ကြပါတယ်။တိုက်ပွဲအတွင်းကခရိုင်ထက်ဝက်ကျော်ရဲ့ကရထွက်လာတဲ့မဲရလတ်တွေအရအယ်ဆာရာဥဆောင်နေညွန်ပေါင်းအဖွဲ့ကထိတ်ကနေဥဆောင်နေကြောင်းယူကောက်ပွဲကော်မရှင်ကကြေညာခဲ့ပါတယ်။အယ်ဆာရာကိုယ်တိုင်ကတော့ယူကောက်ပွဲမှာဝင်ရောက်ရှင်ပြန်ခြင်းမရှိပါဘူး။ဒါပေမဲ့မြို့တော်ဘက်ဒတ်မှာအမတ်နေရာအများစုကိုအနှံ့ရထားတဲ့ညွန်ပေါင်းအဖွဲ့အတွင်းကပြောင်းလဲမှုတွေကိုအဆုံးပြတ်ပေးနိုင်မဲ့ပုံကတူဖြစ်လာမှာပါခင်ဗျ
။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုဇော်ဝင်းလိုင်ကကြေညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လုပ်ရင်းမှုကမတ်စုမွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Voidet Zonyek ဖြစ်ပါတယ်။VOA ကနေအခုအတန်လွှင့်တဲ့တနာ yı စာအစီအစဉ်အားလုံးကိုအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10နာရီကနေ17နာရီအထိအစအဆုံးပြန်ပြီးနားဆင်နိုင်ပါတယ်။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျွန်မမြတ်သစင်အောင်ပါ
This program has come to you from the Voice of America, Washington.